Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်စက်တင်ဘာလ9ရက်စနေနေ့မနက်ခင် VOA season 2ကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းထိုမီတာ24.50.51 အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုမနက်ခင် season 2တာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမခင်ပြတ်တပါဒီမနက်ခင်သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူညင်ညာပေးပါပါ။အီရန်ရဲ့နျူကလ িয়ার လုံဆောင်မှုတွေစောင့်ကြည့်စစ်ဆေးဖို့အတွက် IAEA ကုလသမဂ္ဂအနုမြေစွမ်းအင်အေဂျင်စီအရာကြီးအကြီးကဲဟာစနေနေ့မှာအီရန်ကိုတွားရောက်မှာပါ။ဟောင်ကောင်မှာဆန္ဒပြပွဲတွေဆက်ပြီးဖြစ်နေပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်ဟာမြန်မာနိုင်ငံကိုရောက်ရှိနေပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်ခွန်ရေး
။ကောင်းပါပြီရှင်။အဲ့ဒီလိုသတင်းတွေပြီးမှတော့မြန်မာနိုင်ငံရဲ့ငွေကြေးခရက်ရက်ခတ်မှုတွေဟာခရိုနီတချို့ရဲ့နောက်ွယ်ကလှုံ့ဆော်မှုတကယ်ပဲရှိနေသလား
။သတင်းတစ်ခုကကျွန်တော်ကြားတော့မှာခရိုနီလို့ဆိုရင်သူတို့ကနိုင်ငံကြမ်းမှာပိုင်းမှာငွေကြီးအပ်ထားတယ်အဲ့ဒါတွေဝေဖြူလုပ်ဖို့ကြိုးစားတဲ့သဘောရှိတဲ့အတွက်အစိုးရအဲ့လိုလှုပ်လာရင်တိုင်ရပါအရေးကြီးမှာရှိ
အမေရိကန်မှာနေထိုင်တဲ့ဗန္ဒာယစ်ဆိုင်ရာကျွမ်းကျင်သူဦးကန်ထွန်းရဲ့သုံးသပ်ချက်နဲ့အတူထုတ်လွှင့်ပေးပါမယ်။ရက်ဆက်ကြမ်းကြုတ်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတာကြိုတင်တားဆီးနိုင်မဲ့ပြုပြင်ပြောင်းရေးလဲရေးတွေလုပ်ဖို့လိုတဲ့အကြောင်းမြန်မာနိုင်ငံရခိုင်ပြည်နယ်တွေကဖြစ်ရက်ကိုထောက်ပြပြီးတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုလူအခွင့်အရေးအဖွဲ့တွေကစာရေးတိုက်တွန်းပါတယ်။ထိုင်းနိုင်ငံကအထက်ချုပ်ဆက်ရုံမှာအလုပ်လုပ်နေတဲ့မြန်မာအထုပ်သမားတွေဟာထိုင်းဥပဒေနဲ့ညီလှုပ်အားကားတွေမရဘူးလို့ဆိုပါတယ်။ကွယ်လွန်သူဇင်ဘာဘွေသမ္မတဟောင်းရောဘတ်မူဂါဘီရဲ့တုံ့သက်ချက်ကိုလည်းနောက်ပိုင်းမှာနားဆင်ရပါမယ်။အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်။
ကုလသမဂ္ဂအနုမြေစွမ်းအင်အေဂျင်စီ IAEA ရဲ့ယာယီညွှန်ကြားမှုချုပ်ကော်နယ်ဖရူတာဟာစနေနေ့မှာအီရန်နိုင်ငံကိုတွားရောက်မှာဖြစ်ကြောင်းတောက်ကြနေမှာ IAEA ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ IAEA ယာယီအကြီးအကဲဟာစက်တင်ဘာ10ရက်တနင်္ဂနွေနေ့မှာအီရန်အစ်မအရာရှိတွေနဲ့တွေ့ဆုံမှာဖြစ်ပြီးအခုတွားရောက်မဲ့ခီးစဉ်ဟာ IAEA နဲ့အီရန်တို့ကြားဆက်သွယ်လှုပ်ဆောင်နေမှုတွေရဲ့အစိတ်ပိုင်းတစ်ခုဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ဒီလှုပ်ဆောင်နေမှုတွေထဲမှာအီရန်ရဲ့နျူကလ িয়ার ရေးနဲ့ပတ်သက်ပြီးကမ္ဘာအင်အားကြီးနိုင်ငံတွေနဲ့2015ခုနှစ်ကနေရထားတဲ့ JCPOA သဘောတူညီချက်အရအီရန်ဘက်ကချိုးဖောက်မှုရှိမရှိ IAEA ရဲ့အကဲဖြတ်မှုနဲ့စောင့်ကြည့်စစ်ဆေးမှုတွေလည်းပါဝင်ပါတယ်။ JCPOA သဘောတူညီချက်အရအီရန်ရဲ့နျူကလ িয়ার လုပ်ငန်းစဉ်တွေကတတိယကြိမ်းမြောက်လုပ်ငန်းလျှော့ချမှုအတွက် IAEA ကိုအီရန်အရာရှိတွေကစနေနေ့မှာအသေးစိတ်တင်ပြမယ်လို့မျှော်လင့်ထားတာပါ။ဒီလျှော့ချမှုကအီရန်ရဲ့သုတေသနဖွံ့ဖြိုးရေးကဏ္ဍအတွက်ထိရောက်မှုတွေတက်ရောက်မှုတွေရှိလာမယ်လို့အီရန်သမ္မတဟက်ဆန်ရိုဟာနီကပြောခဲ့တာပါ။2018ခုနှစ်မေလမှာ JCPOA သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်သွားတာကိုလက်တုံ့ပြန်တဲ့အနေနဲ့စာချုပ်ပါသဘောတူညီချက်တချို့ကိုအီရန်ဘက်ကနှစ်ကြိမ်တိုင်တိုင်ချိုးဖောက်ခဲ့ပါတယ်။ဇူလိုင်လ1ရက်နေ့မှာအီရန်ဘက်ကတန့်စင်ယူရေနီယံသိမ်းဆည်းခွင့်ပြုထားတဲ့စာချုပ်ပမာဏထက်ပိုပြီးထားရှိခဲ့တယ်လို့နောက်သတင်းပတ်ထဲမှာတော့သူဟာယူရေနီယံတန့်စင်မှုရာဂိုင်နှုန်းကိုသတ်မှတ်ပမာဏထက်3.69ရာဂိုင်နှုန်းပိုပြီးတန့်စင်ခဲ့တယ်လို့ကြေညာခဲ့တာဖြစ်ပါတယ်။
ဟောင်ကောင်အချုပ်ရေးမှူးကယ်ရီလမ်ကဟောင်ကောင်စနပြပွဲတွေကိုစတင်ဖြစ်ပေါ်စေခဲ့တဲ့တရခန်လွှဲပြောင်းပေးဥပဒေချီမှုချမ်းကိုလုံးဝယုံသိမ်းလိုက်ပြီလို့ကြေညာခဲ့ပေမဲ့ဟောင်ကောင်ကစနပြတဲ့တွေကကယ်ရီလမ်ရဲ့လိုက်လျောမှုကိုလက်မခံပဲတောက်ကြတဲ့ညပိုင်းမှာဆက်လက်စနပြခဲ့ကြပါတယ်။စနပြတွေကဒီသတင်းမှတ်ကုန်မှလည်းဟောင်ကောင်လေစိတ်နဲ့တခြားနေရာတွေမှာစနပြပွဲတွေလုပ်ဖို့စီစဉ်ထားပါတယ်။တောက်ကြနေကမွန်ဂုတ်အရက်ကရဲစခန်းအပြင်ဘက်စနပြပွဲမှာရဲတပ်ဖွဲ့ကမြေယူဘုံတွေနဲ့ရာဘာကြီးတွေကိုအုံပြခဲ့ပါတယ်။အဲဒီနောက်မှာတော့စနပြတွေကလူစုမခွဲခင်လမ်းတွေပိတ်အရန်တားတွေကိုမိရှို့ပြီးရဲတပ်ဖွဲ့ဝင်တွေနဲ့ထိတ်တိုက်ရင်ဆိုင်ခဲ့ကြပါတယ်။ဒါပေမဲ့စီဝိုင်းလုပ်ငန်းတွေရှီယာအရမှာလုပ်ခဲ့တဲ့ဒုတိယအကြိမ်မြောက်ဆန္ဒပြပွဲကြီးကတော့ငြင်းငြင်းချမ်းချမ်းပဲပြီးဆုံးခဲ့ပါတယ်။ဟောင်ကောင်မှာဒီမိုကရေစီလိုလားသူတန်ပေါင်းများစွာပါဝင်တဲ့ဆန္ဒပြပွဲတွေဇက်တိုက်ဆိုသလိုဖြစ်နေတာ3လကျော်ရှိခဲ့ပါပြီ။ဒီလိုမတည်မငြိမ်ဖြစ်နေမှုဟာ1998ခုနှစ်မှာဟောင်ကောင်ကိုဗြိတိန်နိုင်ငံကနေတရုတ်နိုင်ငံကိုလွှဲပြောင်းပေးပြီးနောက်ပိုင်းတရုတ်ပြည်မကြီးရဲ့အုပ်ချုပ်မှုအပေါ်အကြီးမားဆုံးစိန်ခေါ်မှုဖြစ်လာခဲ့ပါတယ်။တရုတ်ပြည်မကြီးကိုလိုလားသူဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတရုတ်ကလွှဲပြောင်းပေးရေးဥပဒေကြမ်းကိုအပြည့်အပိုင်ဖျက်သိမ်းကြောင်းပုံထုံးတွေမှာကြေညာခဲ့ပြီးဒီလိုလှုပ်ဆောင်တာဟာတင်မာမှုတွေအရှုံးအရှင်းလျှော့ချသွားဖို့နဲ့တစ်ဖက်ဆွေးနွေးပွဲတွေစတင်ဖို့ရည်ရွယ်တာလို့ပြောပါရယ်ဆန္ဒပြသူတွေကတော့လူပေါင်း1100ကျော်အဖမ်းခံနေရပြီးတရားရင်ဆိုင်မှုရှိနေချိန်မှာကယ်ရီလမ်ရဲ့လိုက်ရောမှုဟာအနှစ်သာရကဲမဲ့တဲ့လှုပ်ဆောင်ချက်လို့ဆိုပါရယ်
ဇင်ဘာဘွေနိုင်ငံသမ္မတဟောင်းရောဘတ်မူဂါဘီဟာအသက် 65နှစ်မှာကွယ်လွန်သွားပါတယ်။သမရဟောင်းမူဂါဘီကွယ်လွန်ချောင်းကိုလက်ရှိသမရ Emerson Mnangagwa က Twitter လူမှုကွန်ရက်ပေါ်ကနေအသိပေးခဲ့တာပါ။ဇင်ဘာဘွေနိုင်ငံ Britain လက်အောက်ကနေလွတ်လည်ရခဲ့ပြီးတဲ့နောက်ပိုင်း1989ခုနှစ်ကစပြီး Robert Mugabe ဟာနှစ်ပေါင်း38နှစ်ကြာနိုင်ငံကိုအုပ်ချုပ်ခဲ့တာပါ။သူကို2019မှာစစ်တပ်ကအတင်းကျပ်ဖယ်ရှားခဲ့ပါတယ်။ Mugabe ကိုအစပိုင်းမှာနိုင်ငံသားတွေကလွတ်လည်ရအတွက်ဥဆောင်တိုက်ပွဲဝင်ခဲ့သူဖြစ်ချီးကျူးကြတာပါ။ဒါပေမဲ့နိုင်ငံလွတ်မြောက်ရေးဥဆောင်ခဲ့သူတယောက်ဖြစ်တဲ့ Mugabe ဟာအာဏာရလာခဲ့ပြီးတဲ့နောက်နိုင်ငံအစည်းအဝေးတိုးတက်အောင်လုပ်ခဲ့ပေမယ့်နောက်ပိုင်းအတိုက်ခံတွေကိုဖမ်းဆီးနှိပ်စက်တပ်ဖြတ်တဲ့အထိလူခွင့်ရချုပ်ဖောက်တယ်လို့ဝေဖန်တာခံခဲ့ရပါတယ်။တက်ကြရ2000တုန်းကနိုင်ငံတဲလူပြည်တွေပိုင်းနဲ့လေယာဉ်မြေတွေကိုတင်စီပြီးလူမဲတွေကိုလွှဲပြောင်းလဲလုခွင့်ပြုခဲ့တဲ့အတွက်အနောက်နိုင်ငံတွေကမူဂါဘေးနဲ့သူ့မဟာမိတ်တွေပေါ်မှာအရေးယူတန်းခတ်ခဲ့ကြပါတယ်။2008ခုမှာလည်းဇင်ဘာဘွေရဲ့ဒေါ်လာငွေကြေးဖောင်းပွားမှုကမယုံနိုင်တော့အောင်မြင့်တက်လာတဲ့အတွက်ငွေစနစ်ဖျက်သိမ်းခဲ့ရတာပါ။သမရဟောင်းမူဂါဘေဟာစင်ကာပူဆေးရုံတစ်ခုမှာဆေးကုသမှုခံယူပြီးအရင်နဲ့တည်ဆုံသွားတာဖြစ်ပါတယ
်။မြက်ကိုရီးယားနိုင်ငံဟာကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုတွေကိုမလိုက်နာပဲနျူကလ িয়ার လက်နက်ထုတ်လုပ်ရေးအစီအစဉ်ကိုဆက်လက်လှုပ်ဆောင်နေတယ်လို့ကုလသမဂ္ဂထုတ်ပြန်တဲ့အစီအစဉ်စာတရမှာဖော်ပြထားပါတယ်။ဒီအစီအစဉ်စာဟာမြက်ကိုရီးယားနိုင်ငံကမကြသေးခင်ကဒုံးကျည်ပစ်ခတ်ဆန်သတ်မှုတွေဇက်တိုက်ပြုလုပ်ခဲ့ပြီးနောက်ထုတ်ပြန်ခဲ့တဲ့အစီအစဉ်စာပါ။မြက်ကိုရီးယားဆွေရပြီးခဲ့တဲ့နှစ်ကပျုံရီရီအနုပြုပုံစံသက်စကန်ကိုဖျက်သိမ်းပစ်မယ်လို့ပြောသလိုတာဝေးပစ်ဒုံးကျည်တွေနဲ့နျူကလ িয়ার ဆန်သတ်မှုတွေကိုတရားဝင်စံငန်ထားမယ်လို့ကြေညာထားခဲ့ပါတယ်။ကျွမ်းကျင်သူတွေပါဝင်တဲ့အဖွဲ့ကထုတ်ပြန်တဲ့ကုလသမဂ္ဂအစည်းအဝေးစာမှာတော့မြက်ကိုရီးယားနိုင်ငံဟာနျူကလ িয়ার ဆန်သတ်မှုကိုရပ်ဆိုင်ပြီးဆန်သတ်စကန်ကိုပိတ်ပစ်ခဲ့ပေမယ့်နျူကလ িয়ার လက်နက်အစီအစဉ်ကိုတော့ဆက်လက်လုပ်ဆောင်နေတယ်လို့ပါရှိခဲ့ပါတယ်။မြက်ကိုရီးယားရဲ့ဒုံးကျည်ဆန်သတ်မှုတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့အရေးမကြီးတဲ့အောင်ပြောဆိုထားပါတယ်။သမ္မတထရမ့်ကမြက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့ပုဂ္ဂိုလ်ရေးနေမှုကိုအခြေခံတဲ့တန်ခင်းတမန်ခင်းကိုကျင့်သုံးပြီးမြောက်ကိုရီးယားနိုင်ငံနျူကလ িয়ার လက်နက်အစီအစဉ်ဆွံ့လွှတ်ဖို့ကြိုးစားခဲ့ရမှာအောင်မြင်မှုမရရှိခဲ့ပါဘူး။ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာဒုတိယအကြိမ်ထရမ့်နဲ့ကမ်တို့ထိပ်သီးဆွေးနွေးပွဲကျင်းပတုန်းကမအောင်မြင်ဖြစ်ခဲ့ရတဲ့အချက်အချက်ကယုံပြောင်းနျူကလ িয়ার အဆောက်အအုံအနာဂတ်ရေးဖြစ်ပြီးသဘောတူညီမှုမရရှိခဲ့ပါဘူး။ကုလသမဂ္ဂအစည်းအဝေးခန်းစာမှာတော့ကုလအဖွဲ့ဝင်နိုင်ငံတနိုင်ငံရဲ့အကဲဖြတ်လေ့လာချက်အရယုံပြောင်းယူရီယန်တန့်စီရေးဆိုင်ဟာဖေဖော်ဝါရီလနဲ့ဩဂုတ်လအကြာဆက်လက်လည်ပတ်လုပ်ကိုင်နေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။
ဒီ American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမြန်မာအနောက်ကင်းတဲ့တွေကိုဆက်လက်ကြီးညာနေပါတယ်။ရှစ်ကျင်းမြောက်ခီးစဉ်ဖြစ်တဲ့မြန်မာနိုင်ငံကိုလာရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ် Christine Scratchner Bugner ဟာစက်တင်ဘာ3ရက်4ရက်နေ့မှာအစိုးရအဖွဲ့ဝင်ဝင်ကြီးတွေဖြစ်တဲ့လူမှုဝန်ထမ်းကေဆေးရင်းနဲ့ပြည်내နေရာခြားတိုင်းဝင်ကြီးဒေါက်တာဝင်းမြတ်အေးအပြည့်ပြည့်ဆိုင်ပူးပေါင်းဆောင်ရွက်ရေးဝင်ကြီးဦးကျော်တင်းအလုသမားနဲ့လူဝင်မှုရေးရာဝင်ကြီးဦးသိန်းစွေနဲ့ပြည်ထောင်ဝင်ကြီးဒုဗိုလ်ချုပ်ကြီးကျော်စွေတို့နဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုတွေ့ဆုံရမှာအထူးအဖြစ်ရခိုင်မြောက်ပိုင်းဒေသကထွက်ခွာသွားကြတဲ့ရွှေကြဒုက္ခတွေပြန်လည်လက်ခံနေရချထားပြီးမြန်မာစုအဖွဲ့ကပြင်ဆင်ထားတဲ့အခြေအနေနဲ့လုံခြုံရေးဆောင်ရွက်ထားမှုအခြေအနေပြန်လာသူတွေနိုင်ငံသားဖြစ်ခွင့်ရရေးကိစ္စမှာ NV Guard လို့ခေါ်တဲ့နိုင်ငံသားစစ်စစ်ခံရမယ်သူတွေကန့်ဆန်းရမယ်တက်တေကန်ကပ်ပြထုတ်ပေးတဲ့အခြေအနေတွေကိုဆွံ့ရခဲ့ပါတယ်။ဆွံ့ရပဲမှာဝန်ကြီးဦးကျော်တင်ကနေရာဆန့်ခွာသွားသူတွေပြန်လည်ခံရေးကိစ္စမှာအာဆာအကြမ်းဖက်ဖွဲ့ချင်းချောက်မှုရှိနေတာဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံကြားသဘောတူညီချက်တိုင်းနေရာပြန်လို့တဲ့ဒုက္ခတွေဖြစ်ရမယ်တတ်မပုံစံဖြစ်ဆွတ်ရမှာနောက်ထုံးလုံကြီးတိုင်းလိုက်နာမှုမရှိတဲ့ပြဿနာနဲ့ကြုံရတယ်လို့ရှင်းပြခဲ့ပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်ဒုက္ခတွေစခန်းရောက်နေတဲ့ဟိန္ဒူဘာသာဝင်440ကျော်ပြန်လာလို့ပေမဲ့သူတို့ကိုအ мян ပြန်ပို့ရေးအတွက်ဘင်္ဂလားဒေ့ရှ်ကိုတိုက်တွန်းပေးဖို့လဲဝန်ကြီးဦးကျော်တင်ကပြောကြားခဲ့တာပါ။အစိုးရပြန်ကြိုင်းဌာနသတင်းထုတ်ပြန်ချက်အရ Miss Bugna ကတော့ရွှေကြော်ရီလွတ်လပ်စွာလှုပ်ရှားသွားလာခွင့်နိုင်ငံသားဖြစ်ခွင့်နဲ့လုံခြုံရေးဆိုင်ရာကိစ္စတွေအတွက်ဆက်လက်လှုပ်ဆောင်မှုလိုအပ်နေတဲ့အခြေအနေတွေကိုအကြံပြုဆွေးနွေးခဲ့တယ်လို့သိရပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းကတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းဖြစ်တဲ့လာရှိုးမူဇယ်လမ်းမှာတောက်ကြနေကအခြေအနေဆက်လက်တည်ငြိမ်နေပြီးရင်သွားလာတွေပုံမှန်ရှိလာခဲ့ပါတယ်။ရင်ရပ်ပိုင်းတွေကတိုက်ခိုက်မှုနဲ့ကားပိတ်ဆို့မှုတွေဖြစ်ခဲ့တဲ့လာရှိုးမူဇယ်ပြည်ထောင်စုလမ်းမှာဒီလ၄ရက်နေ့ကစပြီးကားသွားလာပုံမှန်ပြန်ဖြစ်လာခဲ့တာပါ။လမ်းခရီးအခြေအနေနဲ့ပတ်သက်ပြီးအသွားပြန်ကားတွေနေ့ရက်စလုံးအဆင်ပြေပြေသွားနေနိုင်တယ်လို့ကုတ်ခိုင်မျိုးနဲ့အုတ်ချုပ်ရည်မှုဦးကျော်လွန်ကပြောပါရယ်။တိုက်ပွဲကြောင့်ကုတ်ခိုင်မျိုးဘော်ကိုတင်းရှောင်ခဲ့သူတွေလည်းနေရက်ကိုစတင်ပြန်နေကြပြီဖြစ်ပါရယ်။ကုတ်ခိုင်မျိုးနဲ့အုတ်ချုပ်ရည်မှုဦးကျော်လွန်ကစစ်ရှောင်အများဆုံး3-4ရာသာကြန့်ရှိပြီးသူတို့လည်းမကြခင်ပြန်ကြမယ်လို့ပြောပါရယ်။ VOA တက်မတော်နဲ့ DNL ခေါ် တောင်းအောင်ပလောင်တပ်ဖွဲ့ကိုဆက်သွယ်မေးမြန်းရမှာတော့တောက်ကြနေမှာတိုက်ပွဲဖြစ်ပွားတာမရှိကြောင်း TNL ကပြောဆိုပြီးတမတော်ဘက်ကတော့ဆက်သွယ်လို့မရခဲ့ပါဘူး
ထိုင်းနိုင်ငံဘန်ကောက်မှာစက်တင်ဘာ3ရက်ကနေ10ရက်နေ့ထိကျင်းပနေတဲ့52ကြိမ်မြောက်အာဆီယံစီးပွားရေးဝန်ကြီးများအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ဝန်ကြီးဦးတောင်ထွန်းတက်ရောက်နေပါတယ်။တောက်ကြနေကတော့ဆက်ဆက်အစည်းအဝေးတစ်ခုဖြစ်တဲ့ CLMV 4နိုင်ငံဖြစ်တဲ့မြန်မာ၊ကမ္ဘောဒီးယား၊လာအိုစ်နဲ့ဗီယက်နမ်နိုင်ငံတွေကစီးပွားရေးဆိုင်ဝန်ကြီးများအဆင့်70ကြိမ်မြောက်အစည်းအဝေးကိုကျင်းပခဲ့ပြီးဒီ4နိုင်ငံရဲ့လုပ်ငန်းအစီအစဉ်တွေအောင်မြင်ပူးပေါင်းဆောင်ရွက်ကြမှာဖြစ်ကြောင်းကတိပေးခဲ့ကြပါတယ်ဒီလေးနိုင်ငံပူးပေါင်းဆောင်ရွက်မှုတွေထဲမှာစီးပွားရေးနဲ့ကုန်သွယ်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကနေကျန်အာဆီယံနိုင်ငံတွေနဲ့စီးပွားရေးကွာဟမှုတိတ်မရှိတော့ဘဲဖြစ်လာအောင်ဆောင်ရွက်ဖို့အတွက်ဗီယက်နမ်စီးပွားရေးဝန်ကြီးကအစည်းအဝေးမှာပြောပါတယ်အဓိကလိုအပ်ချက်ဖြစ်တဲ့လမ်းပန်းဆက်သွယ်အခြေခံဆောင်ကုန်သွယ်ပို့ဆောင်မှုလေးနိုင်ငံကြားကုန်သွယ်နဲ့ရင်းနှီးမြှုပ်နှံမှုအပြင်အဲ့ခီးသွားလုပ်ငန်းမြင့်တင်ရေးတွေမှာလက်တွဲလှုပ်ဆောင်ဖို့နဲ့မဲခေါင်ဒေသရင်းလေးနိုင်ငံကြားပူးပေါင်းဆောင်ရွက်ရေးလုပ်ငန်းစဉ်မြင့်တင်ဖို့ဆွေးနွေးပါတယ်
Hurricane Mondai Dorian ဟာတောက်ကြနေမနေ့ပိုင်းကမြောက်ကိုရီးယားနားပြည်နယ် Cape Hatteras ကိုစတင်ဝင်ရောက်တိုက်ခိုက်ပါတယ်။ Mondai ဆင်းတစ်အထိကျသွားပြီးမြဲ Dorian Mondai ကြောင့်မြောက်ကိုရီးယားနဲ့တောင်ကိုရီးယားပြည်နယ်တွေကကမ်းရဲဒေသတွေမှာလေဆင်းနှမောင်းတွေလိုင်းကျမှုတွေနဲ့ရေကြီးမှုတွေဖြစ်ပေါ်ခဲ့ပါတယ်ခင်ဗျာ
။ Direct from Washington The Voice of America The VOA
စနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေဇက်တိုင်းနားဆင်ရပါမယ်။လက်တလောဖြစ်ပေါ်နေတဲ့ဘဏ်ငွေကြေးခရရိုက်မှုနဲ့ပတ်သက်ပြီးပြည်သူတွေမစိုးရိမ်ကြဖို့ဗဟိုဘဏ်ဒုတိယဥက္ကဋ္ဌကပြောခဲ့သလိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကလည်းစိုးရိမ်ပူပန်စရာမလိုကြောင်းပြောသွားပါတယ်။ဒီလိုငွေကြေးခရရိုက်မှုရဲ့နောက်ကွယ်မှာခရိုနီစီးပွားရေးလုပ်ငန်းရှင်တချို့ရဲ့လှုံ့ဆော်မှုတွေရှိနိုင်တဲ့အကြောင်းစီးပွားရေးပညာရှင်တချို့ကသုံးသပ်ပါတယ်။အကြောင်းစုံကိုကိုညာဝင်းအောင်ကပြောပြပါမယ်ရှင်
။ဘဏ်တွေမှာငွေချေးထားကြတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေဘဏ်ကိုအကျွေးပြန်မဆက်နိုင်ဘဲဖြစ်နေရကငွေအနှံထားသူတွေဘဏ်တွေအပေါ်အယုံကြည်နေလာပြီးမိမိတို့ငွေကိုပြန်ထုတ်ကြရင်အခောက်ရွှေဝယ်ယူစုဆောင်းတာလုပ်လာကြပါတယ်။ဒါကြောင့်လဲပြည်တွင်းအခောက်ရွှေဈေးနှုန်းဟာမကြုံဘူးလို့အောင်စက်တင်ဘာ6ရက်တောက်ကြနေ့ကတစ်ကြက်သားကို73သိန်းအထက်အထိဖြစ်သွားပြီးအမေရိကန်ဒေါ်လာဈေးဟာလည်းကျပ်1550ဝန်းကျင်အထိဖြစ်ခဲ့ပါတယ်။ဒီလိုမတည်မငြိမ်ဖြစ်နေတာကြောင့်ဘဏ်တွေနဲ့ပတ်သက်ပြီးလက်တလောထွက်ပေါ်နေတဲ့သတင်းတွေအပေါ်စိုးရိမ်စရာမလိုဘူးလို့မြန်မာနိုင်ငံဗဟိုဘဏ်ဒုဥက္ကဋ္ဌဦးစုံမင်းကနေပြည်တော်လွှတ်တော်ပြင်ပမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။အခုဟိုတချို့ပြောနေတာတွေရှိတယ်ဒီဘဏ်တွေကငွေထုတ်ပြီးတော့ရွှေဝယ်နေကြတယ်လို့ပါလို့ဆိုတော့တကယ်တမ်းကျတော့ငွေတုံးတဲ့အဖွဲ့အစည်းဆိုတဲ့ခံစားငွေတွေကဘာမှအကုန်လုံး liquidity ကရှိနေပြီလားဆိုပြောရမယ်ဆိုလို့ရှိရင် trillion လောက်ချီပြီးတော့ကိုရှိနေတယ်အဲ့တော့ထုတ်မယ်ဆိုလို့ရှိရင်လည်းဘဏ်တွေအနေနဲ့ပြဿနာမရှိဘူးဒါကတော့ဘန်ဘူဘန်ဘယ်လိုထိန်းကျောင်းနေလဲဆိုတော့ဘူဘန်အမြဲတမ်းဒီဘန်ဒီရဲ့ခိုင်မာမှုအတွက်တိုးတက်မှုအတွက်ကအမြဲတမ်းလုပ်နေတာနေ့စဉ်ကိုဒီဟို data တွေကကြည့်ပြီးတော့ monitor လုပ်နေတာဖြစ်တဲ့အတွက်ဘယ်လိုထိန်းကျောင်းနေလဲဆိုတာကိုသူချာချာပြောစရာမရှိဘူးရွှေစည်းတက်တာအရင်တော့ဆိုလို့ရှိရင် international market မှာ1000လောက်ပဲရှိတယ်အခုဆိုလို့ရှိရင် 1,000 ကို1500လောက်ရှိတယ်ဆိုတော့300လောက်တက်လာတဲ့အပေါ်မှာအဲ့ဒါနဲ့တွက်ကြည့်မယ်ဆိုလို့ရှိရင် तू က2000ခွဲလောက်ကိုတက်လာစရာရှိတယ်ဆိုတော့ဒါကပုံမှန်အတိုင်းပဲတက်နေတဲ့ကိစ္စကိုဘာကြောင့်ဘဏ်ငွေထုတ်ပြီးတော့ဝယ်လို့ရွှေတွေတက်တယ်လို့အဘဏ်ငွေတွေထုတ်လို့ဒေါ်လာဈေးတက်တယ်လို့ဆိုတာဒါကတော့အကြောင်းတရားတစ်ခုအနေနဲ့ပြောကြတာလေရှိတယ်တကယ်တမ်းကဘဏ်ဒီမှာကြတော့ဘလောက်ပူစရာလဲမလို့ကြည့်ဘဏ်ဒီမှာငွေကပြည့်ပြည့်စုံစုံနဲ့ရှိပြီးသား
မြန်မာနိုင်ငံမှာစစ်အစိုးရလက်ထက်2003ခုနှစ်ဝန်းကျင်ကလည်းဘဏ်မှာအနှံထားတဲ့ငွေတွေအလူရက်ထုတ်ကြရာကဘဏ်ဒီပြိုလဲခဲ့ရတဲ့တာဒကတွေရှိခဲ့တာပါပြည်သူတွေစိတ်မပူကြဖို့အခုလိုဗဟိုဘဏ်ဒုဥက္ကဋ္ဌကပြောပေမဲ့ဒီပေါ်မှာဘလောက်ထိယုံကြည်ရနိုင်ပါသလဲအမေရိကန်ပြည်ထောင်စုမှနေတဲ့ဗဏ္ဍာရေးဆိုင်ရာပညာရှင်ဦးကန်ထွန်းကတော့ဗဟိုဘဏ်အပေါ်ယုံကြည်မှုရှိကြောင်းပြောပါတယ
်ဒီကဗဟိုဘဏ်ဆိုတာနိုင်ငံတော်ရဲ့ဒါအဓိကဘဏ်ဖြစ်တယ်တာဝန်ရှိတဲ့လူကပြောရဲဆိုတော့ဒါလူတို့ကယုံယုံကြည်ကြည်နဲ့လက်ခံမှဖြစ်တယ်ဒီလိုကောလာဟလဖြစ်တဲ့အတွက်ရွှေစည်းဘာတွေပါကြေးရိုက်သွားတယ်လေအဲ့ဒါတာဝန်ရှိတဲ့ဗဟိုဘဏ်နဲ့ပြန်ပြီးတော့ဖြည့်ရှင်းရပေးနေပြီနော်အဓိကဖြစ်တဲ့တိုင်ဆိုင်ရဲ့ခေါင်းဆောင်အတိုင်ဆိုင်ပုဂ္ဂိုလ်ကလည်းဒီတက်ကိုဘာမှမဖြစ်ဘူးကိုစိုးရိမ်ပါနဲ့ဆိုတော့အထက်ကကျမှနေတဲ့အတွက်ဘာမှဖြစ်မယ်လို့တော့ကျွန်တော်မယုံပါဘူ
းမြန်မာနိုင်ငံတော်ဗဟိုဘဏ်အနေနဲ့ဘဏ်လုပ်ငန်းနဲ့ငွေကြေးကဏ္ဍတည်ငြိမ်စေဖို့နိုင်ငံတကာစံနှုန်းအနေနဲ့အညီဘဏ်ဒီအပေါ်လိုအပ်တဲ့စည်းမျဉ်းစည်းကမ်းတွေထုတ်ပြန်ထိန်းသိမ်းနေကြောင်းပြည်သူတွေစိုးရိမ်မှုမရှိကြဖို့စက်တင်ဘာလ2ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့တာပါဘဏ်ဒီမှာလိုအပ်ချက်ရှိလာခဲ့ရင်ဗဟိုဘဏ်ကအပြည့်အဝဖြည့်ရှင်းသွားမယ်လို့လည်းကတိပေးခဲ့ပါတယ်။ အခုလိုဘဏ်နဲ့ငွေကြေးကန္တမတည်မငြိမ်ဖြစ်လာရတာဟာစီးပွားရေးလုပ်ငန်းရှင်ကြီးတချို့ရဲ့ပျော့ကမကင်းဘူးလို့ဥက္ကန်ထွန်းကသုံးသပ်ပါတယ
်။တစ်ဖက်ကစီးပွားရေးကိုအများတုံ့ပြန်လူတွေခရိုနီလို့ပဲဆိုကြမှာပါ။မကြသေးခင်ကပဲဒရင်တစ်ခုကကျွန်တော်ကြားတော့မှခရိုနီလို့ဆိုရင်တို့ကနိုင်ငံခြားမှာဆားတဲ့ဘာမှငွေကြေးအပ်ထားတယ်။အဲ့ဒါကိုဝေဖြူလုပ်ဖို့ကြိုးစားတဲ့သဘောရှိတဲ့အတွက်အစိုးရအဲ့လိုလှုပ်လာရင်တိုင်ရပါအရေးကြီးမယ်ဆိုတော့တို့ကတစ်ဖက်ကထိခိုက်မယ်လေ။အဲ့ဒါတိုင်ပြန်တို့ကအစိုးရရဲ့စီးပွားရေးကိုနောက်ရှေ့အောင်လုပ်တယ်လို့ပဲကျွန်တော်မြင်ပါတယ်။ဒီချိန်မှာစီးပွားရေးကစားတဲ့လူတွေရွှေကစားတဲ့လူတွေရနေပြီးတော့ဝင်ပြီးတော့ဝဲလံဖြာခြင်းနဲ့လောက်တာလို့ပဲကျွန်တော်ထင်တယ်
။ဒီတော့အတွင်းဘဏ်ကိစ္စနဲ့ပတ်သက်လို့ပြည်သူတွေစိုးရိမ်စရာမလိုကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကလည်းပဲခူးတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေနဲ့စက်တင်ဘာ5ရက်တွေ့ဆုံစဉ်ပြောကြားခဲ့ကြောင်းပြည်တွင်းသတင်းတွေမှာဖော်ပြပါတယ်။မြန်မာနိုင်ငံဘိုဟိုဘဏ်က၄လတစ်ကြိမ်ထုတ်ပြန်တဲ့ဗဏ္ဍာရေးဆိုင်ရာသတင်းအရ2018နှစ်ကုန်ဒီဇင်ဘာလအထိနိုင်ငံတော်ဘဏ်နဲ့ပုဂ္ဂလိကဘဏ်တွေမှာအနှံထောင်းငွေပေါင်းကျပ်42,449ဘီလီယံကျော်ရှိပြီးအရင်3လတည်းစာရင်ကျပ်ဘီလီယံရာခိုင်နှုန်းကျော်ပိုပြီးအနှံလာကြတယ်လို့ဆိုပါတယ်။ကမ္ဘာမှာရွှေဈေးတက်နေပြီးကုန်သွယ်ရေးစစ်ပွဲကြောင့်အမေရိကန်ဒေါ်လာအပေါ်အယုံကြည်နည်းလာနေချိန်မှာစက်တင်ဘာလ6ရက်နေ့နေ့ကမ္ဘာအနောက်ဘက်ကျန်းဈေးကွက်မှာတော့ရွှေတအောင်စကို1,509ဒေါ်လာဈေးပေါက်ခဲ့ပါတယ်ခင်ဗျာ
။ကိုညာဝေးအောင်ပြောပြသွားတာပါရှင်။မြန်မာနိုင်ငံရခိုင်ပြည်နယ်ကဖြစ်ရနောက်ပိုင်းမှာရဆက်ကြံကြုတ်တဲ့လူခွင့်ရေးချိုးဖောက်မှုတွေမဖြစ်ခင်ကြိုတင်တားဆီးနိုင်အောင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြုပြင်ပြောင်းလဲရေးလှုပ်ဖို့လိုနေတဲ့အကြောင်းလူခွင့်ရေးအဖွဲ့16ဖွဲ့ကစာရေးတိုက်တွန်းလိုက်ပါတယ်။ Amnesty International လူခွင့်ရေးအဖွဲ့ Human Rights Watch လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့စတာတွေပါတဲ့နိုင်ငံတကာလူ့အခွင့်အရေးညွန်ပေါင်းအဖွဲ့အနေနဲ့မနေ့ကဒီစာကိုထုတ်ပြန်လိုက်တာပါ။ဒီအကြောင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရဲ့ရှင်
။ဟုတ်ကဲ့ပါ။ဒီလူ့အခွင့်အရေးညွန်ပေါင်းအဖွဲ့စာထဲမှာအရင်ဆယ်စုနှစ်တုန်းကသီရိလင်္ကာမှာအယက်သားအစုပြုံလိုက်အသက်ခံခဲ့ရတာကိုကုလသမဂ္ဂဘက်ကမတားနိုင်ခဲ့ပြီးမှနောက်တစ်ခေါက်အလားတူမဖြစ်စေရဘူးလို့ကတိပေးခဲ့ပေမဲ့အခုတော့မြန်မာနိုင်ငံမှာထပ်ဖြစ်လာနေတာကိုနိုင်ငံတကာရဲ့ကြဆုံးမှုတစ်ခုဖြစ်ထောက်ပြထားပါတယ်။ဒါကြောင့်အခုလိုကြဆုံးမှုမျိုးဆက်မဖြစ်အောင်ကုလသမဂ္ဂတွင်မှုချုပ်အန်တိုရီယိုဂူတရက်စ်အနေနဲ့အရင်လိုကုလရဲ့အပြောဂရုတွေနဲ့သာမဟုတ်ဘဲလက်တွေ့ပြုပြင်ပြောင်းလဲမှုတွေလုပ်ပြရတော့မယ်လို့ဒီအဖွဲ့တွေကထောက်ပြလိုက်ပါတယ်။အဲ့ဒီတော့ဒီထုတ်ပြန်စာရဲ့အရေးပါနိုင်မှုကိုမေးရမှာ Human Rights Watch လူခွင့်ရေးစောင့်ကြည့်အဖွဲ့ပြောခွင့်ရ Louis Chabanu က
Statement is significant because all of these groups have come together.
ဒီကြေညာချက်ကအရေးပါပါတယ်။ဘာကြောင့်လဲဆိုတော့ဒီလူခွင့်ရေးအဖွဲ့တွေအလုံးအတူဝိုင်းပြောကြတာပါ။တစ်ဖွဲ့တည်းမဟုတ်ပါဘူး။ကျွန်တော်တို့ Human Rights Watch အဖွဲ့တစ်ခုလည်းမဟုတ်ပါဘူး။အခုဖြစ်တာတွေကလုံလုံအားကြီးနေပါပြီ။တော်သင့်ပြီလို့ပြောထားတာလေ။ဒါကြောင့်လဲကုလသမဂ္ဂဘက်ကအလင်းနဲ့ထားစဉ်းစားမှာပါ
။ဒီလူခွင့်ရေးအဖွဲ့တွေကပဲကုလသမဂ္ဂအတွင်းမှုချုပ် Guterres အနေနဲ့ Guatemala တန်တမန် Gert Rosenthal ကိုမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုကြီးအတွက်စုံစမ်းစစ်ဆေးဖို့နဲ့အစီရင်ခံစာထုတ်ပြန်ဖို့တာဝန်ပေးခဲ့တာကပထမအဆင့်ကောင်းဖြစ်ပြီးဒီအစီရင်ခံစာထဲမှာထောက်ပြထားသလိုကုလသမဂ္ဂစနစ်အားနည်းချက်ကိုပါအမြန်ပြင်ဆင်ဖို့ဆက်လုပ်တင်တယ်လို့တိုက်တွန်းထားပါတယ်။အဲ့ဒီတော့ဘလို့ကုလသမဂ္ဂစနစ်ရဲ့အားနည်းချက်မျိုးပါလဲလို့မေးရမှာပြောခွင့်ရချာဘနုက
All of these lessons learned
ကျွန်တော်အဖွဲ့အနေနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုပြောထားပါတယ်မြန်မာနိုင်ငံမှာဒီလိုဆူဆူဝါးအဖြစ်ကိုရောက်ခဲ့ရတဲ့သင်ခန်းစာမျိုးကအရင်အလားတူဖြစ်ရတဲ့ကိုကုလသမဂ္ဂဘက်ကမတားဆီးနိုင်ခဲ့တာဒါမှမဟုတ်လည်းအရေးပေါ်ခေါလောင်ထိုးနေတာကိုမကြားခဲ့မိတာတွေကြောင့်ဒီလိုဆူဆူဝါးလုပ်ရက်တွေကိုကြိုတင်ဟန်တားနိုင်မှုနိုင်ငံတကာဘက်ကလုပ်နိုင်တာတွေကိုကြိုမပြင်ခဲ့တာတွေကနေရလာခဲ့တဲ့ရလဒ်တွေပါ
တကယ်တော့ဒီနှစ်မေလထုတ်တန်တမန်ရိုဇန်ဇယ်ရဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံကရိုဟင်ဂျာတွေပေါ်မြန်မာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့လူမဆန်တဲ့တပ်ဖြတ်ချိုးဖောက်မှုတွေအကြီးအကျယ်လုပ်နိုင်ခဲ့တဲ့ပေါ်ကုလသမဂ္ဂဘက်ကကြိုတင်တားဆီးကြိုပမ်းဖို့ပြတ်ကွက်ခဲ့တယ်လို့ဖော်ပြထားပါဗျ။အဲ့ဒီတော့အခုလိုမဖြစ်အောင်ဘလို့ပြည်ပြင်ပြောင်းလဲရေးတွေကုလအတွင်းမှုချုပ်အနေနဲ့လုပ်သင့်ပါလေလို့မေးရမှာပြောခွင့်ရချာဘနုက
I think one of the most important things is to reinvigorate
အရေးကြီးဆုံးတစ်ခုကတော့အခုလိုဖြစ်ရဆိုးတွေမဖြစ်အောင်အရင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ထူထောင်ခဲ့တဲ့ Human Rights Affront Season ကိုပြန်တက်သွင်းဖို့လိုပါတယ်ဒီ Season ကိုလက်ရှိအတွင်းရေးမှူးချုပ်လက်အောက်မှာမတိမတားနဲ့ဖျက်ထားခဲ့တာပါဒါကြောင့်အတွင်းရေးမှူးချုပ်ခန့်တဲ့ကုလသမဂ္ဂအရာရှိတွေအားလုံးဖွံ့ဖြိုးရေးလုပ်ငန်းမျိုးထက်လူခွင့်ရေးကိုပိုဦးစားပေးတာမျိုးတည်ကြအောင်လို့အတွင်းရေးမှူးချုပ်ရုံထိပ်ဆုံးကနေစစ်စစ်ပေးမဲ့သူမရှိတော့ဘူးလေ
အခုလို Human Rights Affront လုပ်ငန်းစဉ်ပြန်တက်သွင်းမှုအောက်မှာမြန်မာနိုင်ငံမှာဖြစ်ခဲ့တာအတွက်ဘလို့ရည်ရွယ်မှုတွေလုပ်နိုင်ပါလဲလို့မေးရမှာရှာဘနင်းက
individuals who were responsible for ignoring the warning signs.
ညီမငယ်မဆူဆူဝါဖြစ်လာတော့မဲ့သတိပေးခေါလောင်းတဲ့နေကိုလေးလူရှုခဲ့ကြတဲ့ကုလသမဂ္ဂအရာရှိတွေကိုလည်းအေးအေးယူဖို့လိုပါတယ်ဒီလိုလူတွေကိုနောက်ထပ်ယာယီတိုးမပေးသင့်ပါဘူးဒီချက်ကိုကုလသမဂ္ဂစုံစမ်းစစ်ဆေးအဖွဲ့တွေကအလေးထားမကြည့်ခဲ့ပါကြပါဘူးဒါကြောင့်ဒီချက်ကိုလည်းထည့်စဉ်းစားဖို့လိုနေပါပြီ
ဒီနေရာမှာမြန်မာအစိုးရနဲ့တက်မတော်ဘက်ကတော့ရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုလက်မခံထားပါဘူးခင်ဗျာ
ကိုဝင်းမင်းပြပြသွားတာပါရှင်အခုထိုင်းနိုင်ငံကမြန်မာအလုပ်သမားတွေရဲ့လှုပ်အားနဲ့လစာမမျှမတနဲ့အလုပ်လုပ်နေရတဲ့အခြေအနေကိုလည်းပြောပြချင်ပါတယ်ထိုင်းမြန်မာနယ်စပ်တခိုင်တဲ့ကအထက်ချုပ်ဆက်ရုံအတော်များများဟာထိုင်းဥပဒေပါလှုပ်အားကအတိုင်းလှုပ်အားကတွေမရကြတဲ့အကြောင်းရွှေပြောင်းလှုပ်သမားအရေးလှုပ်ပင်နေတဲ့ MAP Foundation ကပြောပါတယ်ထိုင်းနိုင်ငံတဲ့ကမြန်မာအလုပ်သမားတွေရဲ့အခက်အခဲတွေအကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားတာပါရှင်
ထိုင်းမြန်မာနယ်စပ်တက်ခိုင်မဲဆောက်မြို့ကအထည်ချုပ်လုပ်ငန်းတွေမှာလုပ်နေကြတဲ့မြန်မာနိုင်ငံသားတွေဟာထိုင်းဥပဒေပါတနည်းလုံအားကနှုံတာအတိုင်းအပြည့်အဝမရရှိကြဘူးလို့လဲဆိုပါတယ်။ဒါတွေဟာတက်ခိုင်တဲကစက်ရုံအတော်များများမှာဖြစ်နေကြတာဖြစ်ကြောင်းရွှေပြောင်းလုံသမားရေးလှုပ်ဆောင်နေတဲ့ MAP Foundation ရဲ့ရွှေပြောင်းလုံသမားဆိုင်ရာ Case Manager တူဖြစ်တဲ့ကိုအေးကအခုလိုပြောပါတယ်
သောစားတိုင်းမဆောက်မှာတော်တော်များများစိတ်ယုံတွေကလောက်အကအပြေဝမရဘူးတကယ်လို့တော်တော်များများမှာတရက်ကိုအလုပ်တမတရက်ဟာ330ရရမယ်နော်330ရမယ့်နေရာမှာတစ်လမှာသူက9300ရှိတယ်9300ရှိတဲ့နေရာမှာလုပ်ငန်းရှင်ကအများကြီးပြချက်ကအဆောင်ကရေကမီးကအကုန်လုံးဖြန့်လိုက်မှအလုပ်တမတစီမှာက3000 4000 5000ပဲချန်နေဆိုရင်တော့ဒါမဟုတ်ဘူးလေအခုကအလုပ်တမတွေကတစ်လကို4800 5000 3000အဲ့လောက်ပဲရတယ်အဲ့လိုပဲရတော့အလို့သမားတရားအနေနဲ့အပြင်မှာတိုက်ခါငားမယ်ကိုယ့်အကူကောင်းကောင်းမွန်မွန်ဆိုင်တော့အဲ့လိုမဟုတ်ဘူ
းလို့သမားအခွင့်အရေးနဲ့ပတ်သက်လို့တက်ဆိုင်ရာကစစ်ဆေးတဲ့အခါမှာလဲစစ်ရုံတွေကနေကြိုတင်ပြီးအလို့သမားတွေကိုဥပဒေပါအခွင့်အရေးတွေရရှိကြောင်းလက်မှတ်ရေးထိုးခိုင်းတာတွေရှိနေတယ်လို့ဆိုပါတယ
်စစ်ရုံတွေတော့သွားစစ်ဆေးတယ်ဒါပေမဲ့ရုံတိုင်းတော့သွားမစစ်ဆေးဘူးနောက်ပြီးတော့သွားစစ်ဆေးမှဆိုရင်သူတို့ကစစ်ရုံကိုပြောတယ်စစ်ရုံကကျတော့ဟိုအပြင်ကလာစစ်ဆေးမှဆိုရင်အလို့သမားတွေကိုဘလိုမျိုးပြောဘလိုပုံစံပြောနောက်ပြီးတော့ဘသူပြောဆိုပြီးနဲ့အဲ့လိုမျိုးသူတို့သတ်မှတ်ထားလိုက်တယ်ပြီးတော့အလုပ်သမားတွေကိုလိန်ပြီးနဲ့လည်းလက်မှတ်ထိုးခိုင်းတာလည်းရှိတယ်လေတလောက်ရတယ်ဆိုပြီးနဲ့စစ်ဆေးလာမှဆိုရင်လည်းသူတို့ဘက်ကနေပြန်လာတက်တဲ့အထောက်ထားကအခုကသူတို့ကတလောက်ကို4000ကျော် 5000 ကျော်ရနေတယ်ဆိုတာကဥရီပါလုတ်ပြီးနဲ့မရတာနော်တရက်ကို12နာရီ13နာရီလုတ်ပြီးနဲ့ရတာလားဆိုတော့တရားသူတို့အများကြီးချိုးဖောက်တယ်လေလုပ်ငန်းရှင်တွေက
ဒီလိုအခွင့်အရေးတွေချိုးဖောက်ခံရတာမျိုးတွေရှိရင်အမှုလိုက်ဖွင့်ပေးတာမျိုးတွေကို MAP Foundation ကလုတ်ပေးလေရှိပေမဲ့အများစုလုံသမားတွေကတော့ဒီလိုတိုင်ကြားတဲ့အခါမှာအလုတ်ဖြုတ်ခံရမှာကိုစိုးရိမ်တာမျိုးတွေအမှုရင်ဆိုင်နေတဲ့ကာလမှာအလုတ်လက်မဲ့ဖြစ်နေတာမျိုးတွေမလိုလားတာကြောင့်တီးခံပြီးဆက်လုပ်နေကြတယ်လို့လည်းဆိုပါတယ်ဒီအပိုင်းမှာပဲနာမည်ကြီးကော်ဖီမုတ် Starbucks တစ်စိတ်ပါတဲ့အဝတ်အစားနဲ့ဘာဝါဟော်ကီအားကစားကုမ္ပဏီတွေချုပ်နေတဲ့အထည်ချုပ်စိတ်ရုံလုံသမားတွေဟာလုံအားကအပြည့်အဝမရရှိကြဘူးဆိုပြီးတော့ Thomson Reuters Foundation အဖွဲ့ကလည်းထုတ်ပြန်ထားပါတယ်မဲဆောက်ခြေဆိုင်ဘာဝါဟော်ကီအကစားပစ္စည်းထုတ်လုပ်တဲ့စက်ယုံရဲ့တာဝန်ခံကိုယ်စားလှယ်တွေကတော့သူတို့တွေဟာအလုပ်သမားတွေရဲ့အကျိုးစီးပွားကိုအဓိကထားလှုပ်ဆောင်နေတဲ့အကြောင်းနဲ့အထူးသဖြင့်အလုပ်သမားတွေနေထိုင်ဖို့အဆောက်အဦတွေနဲ့အလုပ်လုပ်ခွင့်ပါမစ်ကြေးတွေကိုပေးဆောင်ထားပါတယ်ဆိုပြီးတုံ့ပြန်ခဲ့ပါတယ်
ဆိုတော့သူတို့ကအဲ့ဒါသူတို့ရဲ့အကြောင်းပြချက်ပါတကယ်တကယ်ကဘောဆိုတော့အလုပ်သမားအခွင့်အရေးဥပဒေမှာလည်းပြောထားတယ်အလုပ်လုပ်ငန်းရှင်တရားကိုအလုပ်သမားတွေကိုလှုပ်အားကပေးတဲ့နေရာမှာအလုပ်ခိုင်းပြီးဆိုရင်လည်းသူ့ကိုနေရဆိုင်ရကိစ္စကစားသူတာဝန်ယူပေးရမယ်ဆိုပြီးနဲ့ပြောတာလေ
။ထိုင်းဆိုရရဲ့အလုပ်သမားခွင့်ရေးကာကွယ်ရေးဦးဆောင်ဒါရိုက်တာနိုင်စွန်ဘုန်းကတော့ဒီအရေးအတွက်စုံစမ်းစစ်ဆေးရေးအဖွဲ့တွေဆီလွတ်သွားမယ်လို့ဆိုပါရယ်။မဲဆောက်မြို့နယ်စက်မှုဇုံအတွင်းမှာတရားဝင်မှတ်ပုံတင်ထားတဲ့စက်ရုံပေါင်း445ရုံမှာ40ရာခိုင်နှုန်းဟာအထည်ချုပ်စက်ရုံတွေဖြစ်ကြပါရယ်။တရားဝင်စည်ရင်းအရာအထည်ချုပ်စက်ရုံအလုပ်သမားပေါင်း4000ခွဲလောက်ရှိနေပါရယ်ရှင်။
မအေးအေးမှပြပြသွားတာပါရှင်မြန်မာပြည်ဆိုင်ရာသတင်းလှော်တွေကတော့ဒီမှာပဲရန်နာပါရစေအခုတော့ကွယ်လွန်သူဇင်ဘာဘွေသမ္မတဟောင်းဘက်ကိုအလှည့်ပေးကြပါရစေဇင်ဘာဘွေနိုင်ငံရဲ့သမ္မတဟောင်းရောဘတ်မူဂါဘီဟာအသက်65နှစ်အရွယ်မှာလူကြီးယောဂနဲ့စင်ကာပူနိုင်ငံမှာကွယ်လွန်သွားပါပြီတချို့ကသူ့ကိုလွတ်လပ်ရေးခေါင်းဆောင်တရေကောင်းတကူအဖြစ်ချီးကျူးပြောဆိုခဲ့ကြသလိုတချို့ကကြတော့လေပြည်သူတွေကိုအာဏာရှင်စနစ်နဲ့နှစ်ပေါင်းများစွာညှဉ်းဆဲအုပ်ချုပ်ခဲ့တဲ့သူတိုင်းပြည်ကိုဆင်ရဲရင်းနဲ့အောင်ဆွဲချခဲ့တဲ့သူအဖြစ်ဝေဖန်နေကြတာလည်းရှိပါတယ်ဒီတော့ကျွန်မအန်ကယ်ဦးကျော်စံသားကိုမေးချင်ပါတယ်ဇင်ဘာဘွေရဲ့ကွယ်လွန်သူသမ္မတဟောင်းရောဘတ်မူဂါဘီအပေါ်မှာအခုလိုဝေဖန်ချက်အမျိုးမျိုးနဲ့ပတ်သက်လို့ဘယ်လိုသဘောရပါသလဲရှင
်နှစ်ခုစလုံးမှန်ပါတယ်British colony Rhodesia ကိုဇင်ဘာဘွေနိုင်ငံအဖြစ်ဖန်တီးခဲ့တဲ့နေရာမှာသူအဓိကပုဂ္ဂိုလ်တစ်ယောက်ဖြစ်ပါတယ်။ဒါအပြင်လွတ်လပ်ပြီးစနှစ်တွေမှာ ဇင်ဘာဝေနိုင်ငံရဲ့ပညာရေးကျန်းမာရေးအစင်းတန်းမြင့်အောင်လုပ်နိုင်ခဲ့တယ်။အာဖရိကတိုက်ရဲ့ဆန်ဦးကြီးလို့ပြောရလောက်အောင်ဇင်ဘာဝေရဲ့ကောက်ပဲသီးတန်တွေလည်းပဲအင်မတန်အထွက်ကောက်ခဲ့ပါတယ်။ဒါအပြင်သူဟာအာဖရိကတိုက်တစ်ခုလုံးရဲ့အကျိုးကိုဥရောပတိုက်တန်းဒန်းသူဖြစ်လာအောင်အမြင့်တင်ဖို့ကြိုးပမ်းခဲ့တဲ့ Africanist ခေါင်းဆောင်တစ်ယောက်ဖြစ်တယ်လို့လည်းအသိမှတ်ခံရတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။ဒါချစ်ကြည့်ခွန်ထိုက်ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့သူဟာအနာရီမူလာပြီးတော့ပျက်စီးလာတဲ့အတိုက်ခံတွေကိုနှိပ်ကွတ်တယ်ဆူလက်ထက်မှာတိုက်ပြားချွတ်ချုံကြပြီးတော့ကုန်းကောက်စရာမရှိအောင်မွေးသွားခဲ့တယ်အဲ့ဒီအတွက်ကြောင့်လည်းသူ့ကိုဝေဖန်ကြပါတယ်နောက်ဆုံးမှာစစ်တပ်ကအနာသိမ့်ပြီးတော့အတင်းမောင်းထိုးရတဲ့အဆင့်ထိရောက်သွားတာဟာသူ့ရဲ့နောက်ပိုင်းကြာဆုံးမှုတွေကြောင့်ဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ကြာတော့သူကဟိုကောင်းနေတဲ့အချိန်ငါနေပြီးတော့ဘယ်အချိန်မှစပြီးတော့ဆိုးသွားခဲ့တာလဲဆိုတာနဲ့ဘလို့အခြေအနေတွေကြောင့်အဆိုးဘက်ကိုရောက်သွားတယ်လဲဆိုတာကိုလည်းပြောပြပေးပါအောင်ရှင့်
ဒီကတော့နိုင်ငံရေးအဖြစ်စိန်ခေါ်မှုတွေကြုံလာတဲ့အခါမှာသူလက်မခံနိုင်တော့ဘူးပထမဦးဆုံးကတော့သူနဲ့လွတ်လပ်ရေးတိုက်ပွဲကိုအတူတွဲခေါင်းဆောင်ခဲ့တဲ့အန်ကိုမိုဆိုတဲ့ပုဂ္ဂိုလ်အန်ကိုမိုဟာရွေးကောက်ပွဲမှာသူ့လောက်အမဲအများမရလို့အတိုက်ခံဖြစ်လာခဲ့ဒီပါဒါပေမဲ့အန်ကိုမိုဟာသူ့ကိုလုပ်ပြန်ဖို့ကြိုးပမ်းနေပါညာဆိုပြီးတော့အကြောင်းပြလိုက်ပြီးအန်ကိုမိုကိုဖမ်းဆီးထောင်ချတယ်နီးပြောစုံနဲ့အတိုက်ခံတွေကိုနှိပ်ကွတဲ့အတောင်အန်ကိုမိုထွက်ပြေးခဲ့ရပါတယ်အဲ့ဒီအချိန်ကစပြီးတော့သူဟာသူ့ရဲ့အာဏာကိုစိန်ခေါ်လာမယ်ဆိုရင်တော့လက်မခံဘူးဆိုတဲ့သဘောပြသလာတယ်ဆိုတာတွေ့ရပါလိမ့်မယ်နောက်ပူဆိုးသွားတဲ့အကြောင်းတစ်ခုကတော့တချိန်တုန်းကလူဖြူလူငယ်စုကပိုင်ဆိုင်ထားတဲ့လေယာဉ်မြေကိုလူမဲ့ပြည်သူလူအများစုစုကိုခိုးဝေပေးမယ်ဆိုတဲ့စီမံကိန်းအဲ့ဒီစီမံကိန်းကထင်သလောက်မအောင်မြင်ဘူးအဲ့ရန်စီပွားရေးလည်းကြာဆင်းလာတယ်ကြာဆင်းလာတဲ့နဲ့မြအတိုက်ခံတွေကပုံများလာတဲ့ရွေးကောက်ပွဲမှာသူအတိုင်းမရတာတွေဖြစ်လာတယ်အဲ့ဒီခါမှာသူကတော့ရွေးကောက်ပွဲကိုသူလူချင်းသလိုကြံစီဖန်တီးပြီးတော့အာဏာကိုဆက်လိုက်ပြီးတော့ရယူထားတယ်အဲ့ဒီမှာသူစတင်ပျက်စီးတယ်လို့ပြောမှာပါပဲ
ဟုတ်အဲ့တော့ဒီနေရာမှာကျွန်မနောက်တစ်ခုသိချင်တာပေါ့နော်ဇင်ဘာဝေနိုင်ငံဆင်းရဲတွင်နဲ့လာရတဲ့အကြောင်းရင်းတွေထဲမှာလူခွင့်ရေးတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့လှုပ်ဆောင်ချက်တွေအပေါ်မှာနိုင်ငံတကာကဝေဖန်ကြတာပိတ်ဆို့ဒဏ်ခတ်တာတွေလှုပ်လာကြတဲ့ခရက်တွေကြောင့်ရောမပါနိုင်ဘူးလား
တချို့သုံးသက်ကြတာကတော့ဟိုတုန်းကလေယာဉ်မြေကိုတယောက်တည်းပိုင်ပြီးတော့လေပိုင်စင်းကြီးတွေကအကြီးစားလုပ်ငန်းအဖြစ်လုပ်နေတာကိုဆင်းရဲသားလေသမားတွေကိုခွဲပြေးပေးတဲ့အခါသူတို့ကမလုတ်တက်မကင်တဲ့မဆကြရမအောင်မြင်ဘူးဒါပေမဲ့နောက်ပိုင်းမှာသူလူခွင့်ရေးတွေချို့ဖောက်တယ်ဆိုတဲ့နာမည်ထွက်လာတဲ့အခါမှာအကူအညီတွေကိုလည်းရဆိုင်လာကြတယ်အဲ့ဒီတော့ပို့ပြီးဆူသွားတယ်နောက်တစ်ခုကလေယာဉ်မြေဝေချမ်းရေးလုတ်တဲ့အခါမှာလည်းပဲတကယ်မှန်မှန်ကန်ကန်မြတ်မြတ်တရားလုတ်တယ်ဆိုတာတဲ့အာနာရှိသူတွေရဲ့ပေါင်းသင်းတွေခရိုနီတွေကသာအဓိကဦးစားပေးပြီးတော့လူပိုင်ခွင့်တွေပေးခဲ့တယ်ဆိုတော့သတင်းတွေလည်းရှိပ
ါရောဘတ်မူဂါဘီလိုပဲတိုင်းပြည်ကိုကျေးဇူးပြုခဲ့တဲ့တရေကောင်းတွေလွတ်လပ်ရေးပြည်သူကတွေကနောက်ပိုင်းကျတော့အာဏာရှင်ဖြစ်သွားတတ်တဲ့အဖြစ်မျိုးတွေလည်းမကြာခဏကျွန်မတို့မြင်တွေ့နေရတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့ခြုံငုံပြီးဘယ်လိုပြောချင်ပါလဲ
အဲ့ဒါကတော့အင်မတန်မှန်တဲ့နေရာမှတရားပါပဲရောဘတ်မူဂါဘီနဲ့မကပါဘူးကမ္ဘာမှာတော်တော်များများလည်းပဲဖြစ်ခဲ့ဘူးတဲ့ကိစ္စပါမြန်မာနိုင်ငံနမူနာကိုပဲကြည့်မယ်ဆိုရင်ဗိုလ်ချုပ်ကြီးနေဝင်ဟာအနာစပြီးယူခါစားတော့ကပြည်သူလူထုတချို့ကကြိုဆိုကြပါတယ်။ဒါအထောက်ထားအနေနဲ့ပြောရရင်ကျွန်တော်ဗိုလ်ချုပ်ကြီးနေဝင်ရဲ့မိတ်ဆွေတဦးလည်းဖြစ်တဲ့ရောင်တက်သူသမိုင်းပါမခဒေါက်တာကျော်သက်အမေရိကကိုရောက်တဲ့အခါကျွန်တော် BBC ကနေပြီးတော့ကျွန်တော်အင်တာဗျူးလုပ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီဘာကြောင့်ကြာဆုံးရသလဲဆိုတာမေးတာပါ။အဲဒေါက်တာကျော်သက်ကပြောပါတယ်။ဗိုလ်ချုပ်နေဝင်ဟာအနာစပြီးတော့တိုင်းပြည်မှာအင်မတန်ကောင်းတဲ့စေတနာနဲ့တက်လာတာပဲတဲ့။ဒါမဲ့လူတွေကအာဏာမှာအကြကြီးတည်မြဲလာပြီဆိုရင်တော့ဖြစ်ဖြစ်ရင်မှုပျက်စီးသွားတာပဲဆိုပြီးတော့ဒေါက်တာကျော်သက်ကိုယ်တိုင်ကျွန်တော်တို့ပြောခဲ့ပါတယ်ဆိုတော့အဲ့ဒီအတိုင်းပဲဖြစ်တယ်လို့ယူဆပါတယ
်ကာယကံရှင်တွေရဲ့ပင်ကိုစိတ်ထားတို့တဘာဝတို့နဲ့ဟောသက်ဆိုင်မနေနိုင်ဘူးလား
သက်ဆိုင်ပါတယ်တဘာဝဆိုရယ်လူတဘာဝပေါ့မခွန်တွေရဲ့လူတွေကအာဏာကိုဒီရှိသဖြင့်ကင်တွယ်လာပြီဆိုရင်သူ့ကိုယ်သူစိတ်ယုံကြည်လာတယ်ပြီးတော့သူ့ကိုဝေဖန်ထောက်ပြတဲ့လူတွေအကြံပေးတဲ့လူကလည်းပဲသူ့ရှိမှာကောင်းစွန်းတွေကိုပြောပြီးတော့အောက်ခြေမှာဖြစ်နေတာဖြစ်နေမှာပဲဆိုတော့အဲ့ဒီပုံကိုယ်တွေဟာအောက်ခြေမှာဖြစ်တာကိုတကယ်မှသိရလားဆိုတော့ဒီတင်မေ့စရာရှိပါတယ်ဗမာစကပုံးရှိရမလားမင်းပင်ကောင်းလေမင်းမြောင်ဖြစ်တယ်ဆိုတာ
ဒီ OA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။View American တန်ကစနေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ2440 51လိုင်းလမီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VO ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်ဣရန်အသုံးအင်္ဂလိပ်သင်္ကန်းစာအမျိုးသမီးကန္တာတွေနဲ့အတူကမ္ဘာမှာတချို့မျိုးကြီးတွေဟာမြေနှိမ်ကြလာနေပြီးကျွန့်ကျနေတဲ့အန္တရာယ်ကိုမကြခင်နှစ်တည်းအတွင်းရင်ဆိုင်ရပွဲရှိပါတယ်။ဒီအကြောင်းနဲ့ပတ်သက်လို
့မြေကြီးကလူတွေများပြီးတော့ရေအသုံးများတော့ဘာငေါ့မျိုးကြီးလို့နှိမ်တာအပြင်ကိုသူကဆိုတာကမိုးများတာကချိန်ချာကြီးမှာမိုးတောက်လျှောက်ဆွေနာမျိုးမဟုတ်တော့မယ်အချိန်တော်တော်လေးတက်မှာမိုးတွေအများကြီးရွာချတဲ့ဟာမျိုးဖြစ်တော့မြေပြိုတာကြ
ီးဂျပန်အန်နွာဘူမိသိပ္ပံဌာနကဒေါက်တာမိုးကျော်သူပြောပြတာကိုသိပ္ပံနဲ့ဤပညာကန္တာမှာနှာစင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားကြတဲ့မြန်မာပြည်ကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အပေါ်မပြက်ကိုရဲမင်းထွန်းနဲ့မအီတန်စင်တို့ကောက်နှုတ်တင်ပြပေးထားတာကိုနှာစင်ကြရမှာပါရှင
်စက်တင်ဘာလ6ရက်နေ့ရက်စွဲနဲ့တောင်ကိုရီးယားသတင်း website aryan.com မှာပခီဂျွန်ရေးသားထားတဲ့လွတ်လပ်တဲ့ကုန်သွယ်ရေးအကောင်စီဘုသမရမွန်းကအာဆီယံရဲ့အပိထောက်ခံမှုကိုစုဆောင်းရယူဆိုတဲ့ကောင်စီမှာတင်ဆောင်မှာကနေကောက်နှုတ်တင်ပြလို့ရတယ်။သမရမွန်း JA ထိုင်းမြန်မာနဲ့လာအိုနိုင်ငံတွေကိုတွားရောက်ခဲ့တဲ့အခုတင်ပတ်ခီးစဉ်ထက်ပိုကောင်းတဲ့အချိန်ကြိုက်မှုရှိမှာမဟုတ်ဘူးဆိုပြီးအစချီရေးသားထားပါတယ်။အခုချိန်ကအမေရိကန်နဲ့တရုတ်တို့ရဲ့ကုန်သွယ်ရေးစစ်ပွဲဂျပန်ကတောင်ကိုရီးယားပေါ်ပို့ကုန်ကတ်တံမှုတွေကြောင့်ကမ္ဘာလုံးဆိုင်ရာကုန်ပစ္စည်းရောင်းဝယ်ထုတ်လုပ်မှုဆက်ဆက်မှုခွင့်ဆက် Global Value Change အနေအထားပြောင်းလဲနေခြင်းလည်းဖြစ်ပါတယ်။ဒီအချိန်မှာအာဆီယံနိုင်ငံတွေနဲ့အိန္ဒိယနိုင်ငံတို့ဟာထုတ်လုပ်မှုအခြေပြုရာနေရာအဖြစ်သာမကရောင်းကုန်ဈေးကွက်နဲ့တိုက်ရိုက်ရင်းနှီးမြှုပ်နှံမှုဈေးကွက်တွေအဖြစ်လည်းမဟာဗျူဟာကျလို့အရေးပါနေတယ်လို့ဆိုပါတယ်။ကုကြုစီးပွားကာကွယ်တဲ့ကုန်သွယ်ရေးစနစ်ပြန်ပွားနေတာကိုတိုက်ဖြတ်ဖို့ကိုရီးယားနဲ့အာဆီယံတို့အကြညီညွတ်ဖို့လိုတယ်လို့သမရမွန်းကဘန်ကောက်ပို့သတင်းစာကိုပြောခဲ့ပါတယ်တဲ့ဒီလိုသူပြောခဲ့တဲ့ကိစ္စကိုတကယ်လဲထိုင်းမြန်မာလာအိုတို့ကကောင်းဆောင်နေတဲ့တွေ့တဲ့အခါဆွေးနွေးခဲ့ပါတယ်သမရရဲ့စီးပွားရေးအကြံပေးဂျူရှင်ချူရဲ့အဆိုအရအာဆီယံနိုင်ငံတွေကလည်းလွတ်လပ်တဲ့ကုန်သွယ်မှုကတစ်ဆင့်သူတို့ရဲ့စီးပွားရေးကိုတိုးတက်အောင်လုပ်ချင်တယ်လို့ဆိုပါတယ်ဒါပေမဲ့အရှင်းအာရှနိုင်ငံတွေရဲ့ထောက်ခံမှုရရှိဖို့မှာဂျပန်နိုင်ငံနဲ့လည်းအပြိုင်အဆိုင်ဖြစ်လာနိုင်ပါတယ်လို့ဆိုပါတယ်သမရရဲ့အကြံပေးကကိုရီးယားနိုင်ငံအနေနဲ့အဲ့ဒီဒေတာအတွင်းနေရာကောင်းကောင်းရကျင်တဲ့ဆိုရင်ဂျပန်နဲ့ပြိုင်ဆိုင်မှုရောပူးပေါင်းဆောင်ရွက်မှုပါလုပ်ဖို့လိုတယ်လို့ပြောပါရတယ်။ဘလို့ပဲဖြစ်ဖြစ်ဂျပန်ပေါ်မီခိုနေရတာကိုရှော့ချဖို့ရည်ရွယ်ချက်လဲဒစိတ်ဒေတာပါဝင်တဲ့သမရမွန်းရဲ့အဲ့ဒီသုံးနိုင်ငံခရီးစဉ်ဟာပူးပေါင်းဆောင်ရွက်မှုတွေကြကြပြတ်ပြတ်လုပ်နိုင်ရလို့အောင်မြင်တယ်လို့လည်းရေးသားထားပါရတယ်။ကိုရီးယားနဲ့ထိုင်းနိုင်ငံတို့အကြားစရုပ်တက်ဆက်မှုဒေါ်လာရေးဆိုင်ရာနှိပညာတွေပုံမှုဖလှယ်ဖို့ကိစ္စသဘောတူညီခဲ့ကြတယ်လို့မြန်မာနိုင်ငံနဲ့လည်းအခြေခံအဆောက်အုံဖွံ့ဖြိုးရေးဖက်ဆက်လုပ်ကိုင်ကြဖို့လည်းသဘောတူညီခဲ့ကြပါတယ်။လာအိုနိုင်ငံတွေကတော့မဲခေါင်ပြေတစ်လျှောက်အခြေခံအဆောက်အုံဖွံ့ဖြိုးရေးပူးတွဲလှုပ်ဆောင်ဖို့ကြေညာနိုင်ခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံကဂျပန်နိုင်ငံနဲ့ပယ်ဖျက်ခဲ့တဲ့ထောက်လိုင်းရေးသတင်းဖလှယ်ရေးစာချုပ်နဲ့အလားတရန်တူစာချုပ်ကိုထိုင်းနိုင်ငံနဲ့ချုပ်ဆိုနိုင်ခဲ့ပါတယ်။အဲဒီသုံးနိုင်ငံစလုံးကကိုရီးယားကျွန်းဆွယ်နျူကလ িয়ার ကိမဲ့ရေးနဲ့ထောက်ရညီညာရေးအတွက်သမရမှုအစိုးရရဲ့စူးစမ်းအထောက်အမှုတွေကိုလည်းထောက်ခံခဲ့ကြတယ်လို့ကြေညာထားပါတယ်။သမရမွန်ဂျေအင်းဟာအရှေ့တောင်အရှေ့ဆယ်နိုင်ငံစလုံးကိုလက်ပတ်ခဲ့တဲ့ပထမဆုံးတောင်ကိုရီးယားသမရဖြစ်လာကြအောင်သမရမွန်အာဆီယံနိုင်ငံတွေနဲ့တိစောက်ခဲ့တဲ့မိတ်ဖက်ဆက်ဆံရေးဟာတောင်ကိုရီးယားအာဆီယံနဲ့တောင်ကိုရီးယားမဲခေါင်ဒေသအထူးထိပ်သီးဆွေးနွေးပွဲတွေနိုဝင်ဘာလမှာကျင်းပတဲ့အခါအခြေခံအုတ်မြစ်ဖြစ်လာမှာဖြစ်ကြောင်းရေးသားထားပါတယ်ခင်ဗျာ
စစ်တိုက်မလားငင်းကြေးပဲယူမလားဆိုတဲ့ဆုံးဖြတ်ချက်မှာဝါပြည်နယ်ကအဓိကတော့ချက်ဖြစ်တဲ့ဆိုတဲ့ကောင်းစီနဲ့ပါတီလစ်နန်ကရေးထားတာကိုစက်တင်ဘာလ6ရက်နေ့မှာ asiatimes.com မှာဖတ်ရပါတယ်။ဝါပြည်နယ်ဟာပြည်ပခါကိုရှောင်လွှဲနိုင်တယ်လို့အမျိုးသားရေးပြည်နယ်ထူထောင်ဖို့တရုတ်နယ်လည်းပြည်လည်အောင်ညှိနှိုင်းနိုင်စွမ်းရှိတယ်လို့ဆောင်းမရှင်ကဆိုပါတယ်။ကိုပိုင်အုပ်ချုပ်ခွင့်နဲ့နေထိုင်နေတဲ့ဝါပြည်နယ်ဟာညှိနှိုင်းဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့ပြည်အောင်စုမြန်မာနိုင်ငံတော်ကနေလည်းခွဲထွက်ဖို့ရည်ရွယ်ချက်လည်းမရှိဘူးဆိုတာကိုရှင်းရှင်းလင်းလင်းပြောထားပြီးဖြစ်တယ်လို့ရေးထားတာပါ။ဝါပြည်နယ်ဟာကိုပိုင်အုပ်ချုပ်ခွင့်ရထားတဲ့မြန်မာနဲ့တရုတ်နယ်ဆက်ကကြားခံနေပြီဖြစ်တယ်လို့ဆိုပါတယ်။ပြည်ပခါတွေထူပြောပြီးတော့စီးရင်မွေးတည်မှုတွေများနေတဲ့ရှမ်းပြည်နယ်တဝိုက်မှာဝါပြည်နယ်မြို့တော်ပန်ဆိုင်ကတော့စီပင်တာယာဝါပြောနေတယ်လို့ဆိုပါတယ်။ တည်တန်းနေနေတဲ့ငင်းကြဲလုပ်ငန်းစဉ်မှာတခြားပြပနိုင်ငံတွေထက်ဒီနှစ်ပိုင်းတွေတည်းတယောက်ကပိုပြီးတော့ပါဝင်လာတယ်လို့ဆိုပါတယ်ဝါပြည်နယ်ကိုပိုင်အုပ်ချုပ်ရေးနဲ့အဆင်ပြေနေတာကိုမြင်ရတော့ဆေးစုနှစ်ပေါင်းများစွာပြည်တွင်းဆက်ခံနေရတဲ့တခြားတိုင်းရင်းသားနယ်တွေကလည်းဝါပြည်နယ်ကိုစံနမူနာယူပြီးတော့ကိုပိုင်အုပ်ချုပ်ရေးစနစ်နဲ့နေထိုင်နိုင်ဖို့တောင်းဆိုလို့ရနိုင်တယ်ဆိုတဲ့သဘောကိုလမ်းပြတယ်လို့ဖြစ်နေတယ်လို့ဆိုပါတယ်အစတုန်းကတော့ UWSA ကမြမတက်မရော်နဲ့တီးတို့ညှိနှိုင်းထားလို့ဘိန်းဖြူကုံသွေးလုပ်ငန်းကနေဝင်ငွေရနေတဲ့ဝါပြည်နယ်ဟာ1990မှာတော့မက်သက်ဖက်တမင်းစိတ်ကြွဆေးပြားတွေပါကုံသွေးလာပြီးဒီနေ့ချိန်မှာတော့ဘိန်းဆိုင်ခင်းတွေတော်တော်များများကိုဘိန်းစားတို့ရာဘာလက်ဖက်ဆိုင်ခင်းတွေဖြစ်ပြောင်းလဲဆိုင်ပြိုးနေတယ်လို့ရေးထားပါတယ်။ဒါမှမဟုတ်လေတစ်ချိန်တည်းမှာပဲဒီလိုမူးယစ်ဆေးဝါးမောင်းကိုမှုတွေကိုတက်မရော်ကထိန်းချုပ်ထားတဲ့နေဆက်တက်ဖွဲ့တွေနဲ့မြမဆွေရကတိမဲ့ပြူထားတဲ့လက်နက်ကင်ဖွဲ့တွေကပဲလောက်ကင်နေတယ်ဆိုရဲထင်ရှားတဲ့ထောက်ထားတွေအရာသိရတယ်ဆိုပြီးတော့2016ခုနှစ်မှာ Asia Foundation ကထုတ်ပြန်တဲ့အစီရင်ခံစာကိုကိုကပြီးတော့ရေးသားထားတာပါတခြားတိုင်းရင်းသားပြည်နယ်တွေမှာတိုက်ပွဲတွေဖြစ်နေတဲ့အချိန်မှာဝါပြည်နယ်ကတော့ကိုပိုင်အုပ်ချုပ်ခွင့်နဲ့တင်းတိမ်နေုံရတယ်လို့ဆိုပါတယ်ဝါတပ်ဖွဲ့ကတက်မတော်နဲ့လက်နက်ကိုင်အဖွဲ့တွေကြားမှာပြိပခါတွေမှာတော့ဝင်မပါသလောက်ပါပဲ။ဒါမှမဟုတ်သူနဲ့မဟာမိတ်ဖြစ်တဲ့တခြားမြောက်ပိုင်းအဖွဲ့ဝင်တွေနဲ့စစ်တပ်တို့ကြားတိုက်ပွဲတွေကတော့ရှိနေသေးပါ။ကြားနေဖြစ်နေတဲ့ဝါကမြောက်ပိုင်းမဟာမိတ်အဖွဲ့တွေကိုလက်နက်ပံ့ပိုးနေတာကြောင့်မြမငင်းကြဲလုပ်ငန်းစဉ်မှာတော့ကျက်ကြတဲ့နေရာမှာရှိနေတာဖြစ်တဲ့အကြောင်းဆောင်းပါရှင်ကဆိုပါတယ်။ဒါကြောင့်လည်း UWSA ကမူရစီဝါမောင်းကိုကိုင်းမယ်ဆိုပြီးတော့အမှုမဲ့အမှတ်မဲ့နေလို့မရတော့ဘူးဆိုတာကိုသုံးသပ်သူတွေကတတိထားမိလာတယ်လို့ဆိုပါတယ်။ကိုဝိုင်အုပ်ချုပ်ရေးနဲ့အဆင်ပြေနေတဲ့ဝါပြည်နယ်ကအဆန်ဖြစ်ရှိနေတာကြောင့်အဖက်ဖက်ကကြည်ရင်မြန်မာနိုင်ငံကစစ်ဘဲဆက်တိုက်မလားငြင်းချင်းယူမလားဆိုတဲ့ဆုံးဖြတ်ချက်ဟာဝါပြည်နယ်ကတော့ကြက်ကြတဲ့နေရာမှာရှိနေတဲ့အကြောင်းဆောင်းမရှင်ကရေးထားတာကိုဖော်ပြပါရရှင
်။ဟောရရှင်များရှင်။နိုင်ငံရေးအရာတွေးဆဆွေးနွေးဖို့ရည်ရွယ်ပြီးထိုးစစ်တွေရက်စဲထားမဲ့အကြောင်းတရုတ်မြန်မာနယ်စပ်အခြေဆိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဘွဲ့ကကြေညာလိုက်ပါတယ်။တမရော်ကစစ်တိုင်းငားတိုင်းမှာတစ်ဖက်သက်အပြစ်ရဲ့နောက်ထပ်သတင်းသုံးဖက်တပ်တန်းတိုးဖို့ကြီးညာခဲ့ပြီးတဲ့ရပ်ပိုင်းအတွင်းမှာထွက်ပေါ်လာတဲ့လက်နက်ကင်အဖွဲ့ရဲ့ဒီကြီးညာချက်ကနေတိုက်ပွဲတွေရက်စဲဖို့ဘလောက်ထိမျှော်လင့်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။အပြစ်ခက်ရက်စဲရေးတွေအပြန်အလှန်ကြီးညာထားချိန်မှာပဲတိုက်ပွဲတွေလည်းဆက်လက်ပြင်းထန်နေစေမို့လက်နက်ကင်ပြည်ပခါတွေရောပါရေးပြည်တွင်းငြိမ်းချမ်းရေးရှေ့ဆက်နိုင်ရေးဘာတွေဆောင်ရွက်ဖို့လိုအပ်နေသလဲဆိုတာတွေကိုသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ချားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ချားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။အခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချထားပါတယ်ရှင်။
ဒီနေ့မြတ်တွေတင်ပြမယ့် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက bite bite ကကိုက်ထားတာ the bullet bullet ကတော့ကြည်စမ်းလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စမ်းကိုကိုက်ထားတာပေါ့ရှင်ဒီသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိ Union တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချခတ်ချထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူနေအောင်တိုက်ထားဖို့ Whisky အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတတော့ကိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကိုက်ပြီးတော့အံကျိတ်တဲ့သဘောဖြစ်ပါတယ် Idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်ဆန်မျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grubbe ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေဟာအန်ကျိပြီးမလုပ်ချင်ပေမဲ့လို့လေ အလုတ်အကိုင်းတွေကိုရှော့ချခဲ့ရတယ်လို့အထိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ When the demand was down, US automakers had to bite the bullet and cut jobs.
မလွဲမရှောင်သာအန်ကျိတ်လုရတော့မယ်ဆိုရင်ဘယ်လိုပြောမလဲ?
Bite the bullet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ ATM အသုံးမဖြစ်ပါတယ်။
လာတဲ့ရဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ရတာပါရှင်။အခုအမျိုးသမီးကဏ္ဍကိုဆက်ပါမယ်။ရခိုင်တိုင်းရင်းသူမတ်နွယ်ဦးဟာထိုင်းမြန်မာနယ်စပ်ကတဆင့်ဒုက္ခသည်နေရာပြန်လည်ချထားရေးအစီအစဉ်နဲ့ American California ပြည်နယ်ကိုမိသားစုလိုက်ရောက်လာခဲ့သူပါ။သား၃ယောက်မိခင်မတ်နွယ်ဦးဟာအိမ်တွင်းအကြမ်းဖက်မှုဒဏ်ကလွတ်အောင်ရုန်းထွက်နိုင်ခဲ့သလိုကိုအားကိုကိုပြီးခိုင်မာတဲ့ဘဝကိုတည်ဆောက်နိုင်ခဲ့သူလည်းဖြစ်ပါတယ်။အခုခါမှာ Weaving Through Change ရကန်းတဲ့ဘဝမှသည်ဖွံ့ဖြိုးရေးစီသို့ဆိုတဲ့လုပ်ငန်းကိုထူထောင်ခဲ့ပြီးမြန်မာအမျိုးသမီးဒုက္ခသည်တွေကိုအကူအညီပေးနေပါတယ်။ဘဝကိုတတ်တည်ရှိရှိရင်ဆိုင်ခဲ့တဲ့သူ့ရဲ့ကြိုးပမ်းမှုတွေအကြောင်းမတ်နွယ်ဦးကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လှလတန်ကတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even မတ်နွယ်ဦးကဒီချိန်ကရခိုင်ဒုက္ခသည်ဖြစ်ပေါ့နော်ထိုင်းမြန်မာနယ်စပ်ကနေဗမာဒီအမေရိကန်ပြည်ထောင်စုကိုမိသားစုနဲ့လာရောက်အခြေချနေတိုင်းတာပေါ့နော်အဲဒီ2006ခုနှစ်ကစလို့ပေါ့နော်မတ်နွေဦးအနေနဲ့ဒီမိသားစုအရေးနဲ့ပတ်သက်ပြီးတော့အခက်အခဲမျိုးမျိုးရင်ဆိုင်ခဲ့ရတာကိုလေသတင်းမီဒီယာတွေမှာဖတ်လိုက်ရတယ်ဒီအဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းမျှပေးပါလားရှင
်စိတ်ပွေးထေးကပြေးလာရတဲ့လူတွေကဒီနိုင်ငံရောက်ပြီးမှပဲဒီမိသားစုရေးစိတ်ပွေးမှာပြန်ပြီးရင်ဆိုင်ခဲ့ရပါတယ်ပေါ့နော်။ဒီတွဲအကျန်းဖက်မှုထဲမှာကျမကလေးတွေကိုမကြည့်စေချင်ဘူး။အကျန်းဖက်မှုတွေကိုမသိယူစေချင်ဘူး။မိဘဟာကလေးတယောက်ရဲ့လက်ဦးဆရာဖြစ်ပါတယ်။မကောင်းတာတွေကိုစီစီကြည့်ဘာကြောင့်ကျွန်တော်တို့လက်ခံနေရမှာလဲ။အဲ့ဒါကျမကိုကိုမင်းတာပေါ့နော်။ကျမကဒီကလေးတွေဆုံးရောက်နဲ့ဒီအမေရိကမှာရောက်လာတဲ့အချိန်မှာမိဘဆွေမျိုးအနိုင်ဝိုင်းဆိုရင်တယောက်မှမရှိကြဘူး။အလုပ်တစ်ပတ်ကလေးဆုံးရောက်ဒီတောင်းဝင်အရင်အရေးကြီးပါတယ်အဲ့ဒါကြောင့်ဒီမှာအခက်ခဲတဲ့အထင်းမှာနေဆိုင်နဲ့တူပေါ့နော်ဖြတ်ကျွတ်နေရပါတယ်အခုကတော့ဗားချပြီးပြီမကြောက်တော့ပါဘူးဘာကုန်မှမကြောက်တော့ပါဘူးစိတ်သက်လေးမကြဖို့ပဲအရင်အရေးကြီးတယ်ဒီမှာရဆုံးဖြတ်ချက်ဒီမှာခိုင်းမအောင်ဆုံးဖြတ်လိုက်တယ်ဘယ်လိုမျိုးခက်ခဲမှုဆိုဖြစ်ဖြစ်ဒီမှာဘွားကိုဒီမှာယုံခံမင်းလို့ဆုံးဖြတ်ထားပါတယ
်အဲ့လိုဆုံးဖြတ်ချက်ကိုပမိန်နေနေချပြရပါတော့ဒီအိမ်တွင်းရဲ့အကြမ်းဖက်မှုဒီတန်တရားနေလွတ်မြောက်အောင်ကျွပန်းရမှာပေါ့နော်မတ်နွေဦးအနေနဲ့လက်တွေ့လုပ်တဲ့နေရာမှာရောဘယ်လိုပြဿနာတွေကြုံရပါလိမ့်ရှင
်မိသားစုရက်တွေဖို့ကအများခက်ခဲရှိပါတယ်ဒါပေမဲ့ကျွန်မမှာဘာရည်ရှိများရှိလဲဆိုတော့ကျွန်မဆိုရင်ငယ်ငယ်လေးကပဲကျွန်မတို့ရခိုင်ရိုးရာရင်ကျင်းမှုရက်ကန်းတွေကိုကျွန်မရက်တယ်ဆိုတော့အဲ့ဒီရက်ကန်းတွေရက်ပြီးရင်ကျွန်မစီးပွားရေးတစ်ခုကောင်းအောင်မြင်မြင်လုပ်ဖို့အတွက်ကိုဆုံးဖြတ်ထားပါတယ်အဲ့ဒီစီးပွားရေးနာမည်ကကြတော့ Weaving Through Change လို့ခေါ်ပါတယ်
အဲ့တော့အဲ့ဒီ weaving through change ဆိုတဲ့နေရာမှာစဉ်းစားထားယူမေးလားလက်တွေ့လောက်တာရော
အခုလက်တွေ့လုံးနေပါတယ်အခုလောလောဆယ်ကဒီကျမကြီးအဓိက highlight ကရကန်းတဲ့ဘဝမှာ queen pure ye see တော့ဆိုပြီးအဓိကောင်းစင်ပေါ့နော
်
အဲ့ဒီမှာဘာလုံးနေလဲဆိုလောလောဆယ်ကိုလေးရကန်းရဲနေတယ်ဒီမှာရှိနေတဲ့မျိုးသမီးတွေတချို့တွေကိုလေသူတို့အလုပ်ရှိလာဖို့အတွက်သူတို့မှာဘာကြောင့်ဆိုရောက်လာတဲ့မျိုးသမီးတွေတော်တော်များများကအင်္ဂလိပ်စကားမသက်တော့အခက်အခဲရှိတဲ့လှုပ်ရှားရတဲ့နေရာတွေမှာသူတို့မှာရှိတဲ့ပညာတွေပါလာတယ်အဲ့ဒီပညာတွေကသုံးချစေရှင်နေပြီးငါကျွန်တော်တို့ရိုးရာဒလက်ကိုလည်းထိမ့်သိစေရှင်နေဘယ်နေရာပဲရောက်ပေါ့နော်အခုရက်ခက်လေးရဲနေပါတယ်ကျမကဒီဇိုင်နာတယောက်အနေနဲ့ San Francisco Bay Area မှာဆိုရင်တော်တော်များများသိပါတယ်ဆိုတော့တချို့ fashion show တွေမှာလည်းကျွန်တော်တို့ဒီရက်ခက်ကြီးဟိုမှာပြတင်းကအဝိစာတွေရိုးရာရင်ကျင်းမှုတွေရက်ခက်တွေအထည်တွေကိုလည်း fashion show တွေမှာကျွန်တော်တို့ competition လုပ်နေတဲ့တိကျတဲ့တစ်ခါတော့ designer တယောက်အနေနဲ့အသိမှတ်ဖြစ်ပါတယ်အခုလောလောဆယ်ကတော့ကျွန်တော်တို့ဒီအဝိစာတွေထုတ်လိုက်တဲ့ဥစ္စာတွေကို market မှာ common demand ရှိရမယ်ဆိုပြီးအခုလောလောဆယ်ကအဲ့ဒီ marketing ကိုစူးစမ်းနေပါရန်တည်းရဲ့
ကိုထုတ်တဲ့ကုန်စည်တွေကိုရောင်းရအောင်လို့ပေါ့ဈေးကွက်ရှာတာပေါ့နော်အဲ့လိုမျိုးပ
ေါ့ဆားတုံးကတော့အဲ့ဒီ၅ချက်တစ်စလင်းနဲ့ရိုးရိုး market တွေမှာပဲရောင်းနေဒါပေမဲ့ကျမစဉ်းစားလိုက်တာကကျွန်တော်တို့မှာမြို့သမီးတွေကဒုက္ခဆုခခံပြီးရင်အများစစ်စစ်ရှာစစ်ပြီးရင်ရနေတဲ့ ထည့်တွေက၅ချက်တစ်စင်းနဲ့မရောင်းသိမ်းဘူးကျွန်တော်တို့အဝိစာတွေက demand ရှိရမယ် market ကပုံပြီးလက်ခံရမယ်ဆိုပြီးအခုဒီ Bay Area မှာရှိတဲ့ fashion designer fashion company တွေမှာစက်ပြီးကျွန်တော်တို့ product ကိုပေါ့နော်အဝိစာတွေကို highlight လုပ်နေတယ်အခုပုံပြီးပေါ့နော
်အခုလို့ပေါ့နော် weaving through change ကနေပြမဒီအပြောင်းလဲကိုပေါ်ဆောင်ဖို့ကိုနဲ့တူပေါ့နော်တခြားလူတွေကိုလည်းညီတောင်မြောက်ပြီးနေရာကနေပြမတစ်ချိန်နဲ့မှာပဲမနွေဦးပြောပြချက်အရာပေါ့နော်မြန်မာနိုင်ငံဘာဝင်ကဘာတစ်ဖက်မှာအမျိုးသမီးတွေအချမ်းဖက်ခံရမှုခွဲခြားဆက်ဆံခံရမှုနဲ့ပတ်သက်ပြီးတော့လေလှုပ်ဆောင်နေတယ်လို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောပြပေးပါလား
ဆန်ကားချက်ကတယောက်တည်းဟာဒီလိုမျိုးဖြစ်နေတာမဟုတ်ဘူးရှင်းလိုက်တော့လေအများကြီးမှာအဲ့လိုမျိုးခက်ခဲတဲ့အိမ်တွင်းတွေမှာဖြစ်နေကြတဲ့ခက်ခဲတဲ့အမျိုးသမီးတွေဘာကြောင့်ဆိုတော့တရားမျှတမှုမရှိဘူးဥပဒေတွေကောင်းကောင်းမဖြစ်တဲ့အတွက်ကကျွန်တော်တို့ဒီတကဘာလုံးမှာရှိနေတဲ့အမျိုးသမီးဟာသက်ဆံနေတဲ့တယောက်တယောက်ကာကွယ်သွားမယ်ကူညီသွားမယ်ဆိုရတာမဟုတ်ဘူးပေါ့နော်လူတိုင်းလူတိုင်းမှာတောင်းဝန်ရှိတယ်ဆိုတဲ့ဒီ campaign တွေလုပ်နေပါတယ် social advocate နဲ့နေရာတိုင်းမှာပဲကျွန်တော်တို့ activist အရောက်နေတဲ့နေရာတိုင်းမှာရောက်တယ်ပေါ့နော်ဆိုတော့တွင်းနေရာတိုင်းမှာကတော့ကျွန်မကတော့ပြောပြရတယ်ဒီ news media ခွင့်ရဒီကလေးတွေခွင့်ရပြီးကာကွယ်ရေးကတော့ number 1 အနေနဲ့ဖြစ်ရမယ် bad policy ဖြစ်ဖြစ် bad program တွေလုပ်လို့ပေါ့နော်ဆိုတော့အဲ့ဒီမှာတောင်းဆိုတဲ့နေရာတွေမှာသူတို့ attention ထားလာတယ်ဟုတ်ပါတယ်တော်တော်များများလူကတော့အဲ့ဒီကိစ္စတွေစိတ်မပြေပါဘူး။ဘာလို့လဲဆိုတော့သူကရှင့်တယ်။တနေ့ကပါပြောပလေအဖိုင်ဝိုင်းပါပြောမလဲ။ကျမပြောချင်တာကကျမအတက်ပြောနေတာမဟုတ်ဘူး။ဒါပြောနေတာကကျမအားလုံးကြီးချုံပြီးအားလုံးကိုပြောပေးအကျိုးရှိဖို့အတွက်ပြောနေတာ။ကျွန်တော်အဖိုင်ဝိုင်းတစ်ခုလေးအကျိုးရှိဖို့တိုင်းပြည်အတွက်အကျိုးရှိဖို့အတွက်ပြောနေတာပါလို့ပေါ့နော်။ဆိုတော့အဲ့ဒါကြောင့်သူတို့ပုံပြီးမီဒီယာက attention ထားလာရင်လူလူများများကကိုသားသမီးကိုသားမယားကိုသူကိုသမီးကိုမိမကိုအဆန်ဝန်ကိုချစ်တာပဲဆိုတော့ချစ်တဲ့လူတွေကြတော့ပူပြီးလေးထားဖို့တွေကတဟာကိုပြောပြရတယ်ပဲဖြစ်ပါတယ
်ဓာတုပဲပေါ့နော်မနွေဦးတို့မျိုးအိမ်တွင်အချမ်းဖက်မှုအခက်ခဲတန်းသူသည်ဖြင့်ကြီးပွားရေးရတဲ့ကိုကကိုမရက်တီနိုင်လို့ဒဏ်ကိုခါစီပြီးခံရတဲ့အမျိုးသမီးတွေအနေနဲ့ပေါ့နော်ဘလို့အကောင်းဆုံးအကြံပေးချင်ပါလဲရှင
်အကြံပေးချင်တာကရောက်တဲ့နေရာမှာဘယ်နေရာပဲရောက်ရောက်အမေရိကမပြောနဲ့ဘယ်နေရာပဲရောက်ရောက်စိတ်တဲ့ခိုင်မာဖို့နဲ့ကိုကိုကိုကာကွယ်ဖို့ကိုသားသမီးကိုကာကွယ်ဖို့ကိုအဆိုင်ဝင်ကိုကာကွယ်ဖို့တကစိတ်တဲ့အရာပြင်ဆင်ဖို့လိုပါတယ်ကြည့်လိုက်ပါမိသားစုတွေများများရောက်လာတဲ့လူတွေကစိတ်ပွေထေးကပဲ NGO တွေအများကြီးကိုပေါင်းစံတော့စနေဆန်လေးထေးကသူတို့က re-traumatize ဖြစ်နေတယ်ဒီနိုင်ငံရောက်လာတော့အစ်စ်အဆိုင်ဝင်အလုံးမရှိဘူးနေရာအစ်စ်မရှိတဲ့နေရာမှာရောက်လာတော့ပြန်ပြီးစိတ်တဲ့ရေးရရဟာအញ្ញံကို pressure ဖြစ်နေပေါ့နော်အញ្ញံကခက်ခဲကိုဖြစ်နေတဲ့အချိန်မှာဘာလို့လဲဆိုတော့စိတ်သက်ခိုင်းမှာဖို့လို့ရတယ်။ဒီကျမဆက်ပြီးဝေချုံနေရမယ်ဒီခက်ခဲတွေကိုဒါဟာကိုကျွန်တော်စိတ်ညစ်လို့မရဘူးစိတ်သက်မကြဘူးပဲ။ okay ရှစ်ကိုဆက်သွားမယ်ဆိုပြီးအဲ့ဒီဘုကစိတ်သက်ကိုခိုင်မာစေရမယ်။စိတ်သက်မကြဘူးတွင်ပဲပေါ့နော်။လူဘဝရဲ့ freedom ဆိုတာကအဲ့ဒီအချိန်မှာဘာလို့လဲဆိုတော့ကိုယ့်ကို free ဖြစ်ဖို့လိုတယ်။ number 1ပေါ့နော်။ကိုယ်ဤဖွင့်ဆိုချက်ဟာ free အသေးပင်ကဘာလဲ။ဆိုတာပေါ့ကိုကိုလွတ်မြောက်အောင်မကြိုးစားနိုင်ရင်တော့ကိုကိုလွတ်မြောက်တဲ့အတိတ်တွေဟာကိုတိုင်ကပဲမသိစေရင်တော့လူတိုင်းတခြားလူတွေလည်းလွတ်မြောက်လို့မရဘူးသားသမီးတို့လည်းလွတ်မြောက်လို့မရဘူးဆိုတော့ကိုကိုနှိတ်ကတည်ရမယ် freedom ဆိုတဲ့အတိတ်တွေကအနိတာကကိုစီမှာဘယ်လိုရှိလဲအနိတာကဘာလဲဆိုတာကိုနံပါတ်1တည်ရမယ
်မနွေဦးကသား3ယောက်ရှိတယ်ဆိုတော့အခုသားတွေကတော့အားလုံးပဲအဆင်ပြေနေကြတာပေါ့သူတို့အတွက်ကတော့ကိုကတော့အများကြီးပဲအားရစရာပီတိဖြစ်စရာဖြစ်ရမှာပေါ့နော်သူတို့အတွက်
အာဟောပါရန်ဒီဒီရောက်ပြောပြမယ်ဆိုရင်လေကျမအသားလုံးကဆိုရင်စရော့ကိုပထမတုန်းကစိတ်တက်ကြပါတယ်ခလေးဆွမ်းဆွမ်းနဲ့ဘလူးရက်တရားမလဲပေါ့နော်စရော့ကြောက်တယ
်ဟုတ်ကဲ့
နောက်ကြတော့ကြည့်လာတော့လေဟာကျမကတော့ဒီဖြစ်ဖြစ်တယ်ဖြစ်နေတာကကျမ၏အာနေရှင်တော့ဟုတ်ပါဘူးတမိုင်းအာနေရှင်ကြောင့်ပဲကျွန်တော်မိသားစုတွေခဏလေးပဲဒုက္ခရောက်တာပါဟု
တ်ကဲ
့ဒါပေမဲ့ဒီမှာသားဆွမ်းရကိုဘဝကြည့်ပြီးအာမိခင်တရားကြီးဒီခလေးတွေအောင်မြင်မှုမြင်ပြီးလေခလေးတွေကြောင်းတွေကောင်းကောင်းတက်တယ်သူလူကောင်းဆောင်ကောင်းယတနာဖြစ်လာရဆိုပြီးကျမဆိုရင်အဲ့ဒီဟာနဲ့ပဲဘဝကိုပြောရှင်နေရတာပဲသာသမီတွေဟိုခြေပြီးသာသမီတွေအောင်းမြင်လာတယ်ချမ်းသာလာတယ်တဒန်းပြီးတဒန်းခုစဉ်စားကြည့်ဆိုရင်ဒီပထမလေးကြာနေပေါ့နော်ထူးချွန်လာတဲ့ကလေးဖြစ်လာတော့ဟိုအဲ့ဒါတွေကိုပီတိကြပြီးရင်ကျမအရန်ကိုဝန်းစားတယ်ကျမပေါ့နော
်မိခင်တယောက်ဒီနေ့ဖြတ်တန်းလာရတဲ့ဒုက္ခတွေရုန်းကန်ခဲ့ရတဲ့ဟာတွေကအားလုံးပဲရုန်းကန်ရချိုးနှက်သွားတာပေါ့နော်
နေပါလေ။မရှိကလေးဟိုခက်ခဲကတော့ရှိမှာပဲ။ပြဿနာမရှိတော့ဘူး။အခုကအားလုံးခက်ခဲတွေကိုကျော်လွှားနိုင်မလို့ပဲယုံကြည်ပါရဲ့။ You can bend but never break me cause it only serves to make me more determined.
ထလလတန်စီလင်းစင်ထုတ်လွှင့်ပေးခဲ့တဲ့အမျိုးသမီးကန္တာကိုနားဆင်ခဲ့ကြရတာပါ။အခုဆက်လက်နားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ထားပါရရှင
်။ကဘာပေါ်မှာမြေနှိမ်ကျွန်းချနေတဲ့မြို့တွေတဲကကျွန်းချနှုံးအမြန်ဆုံးမြို့တစ်မြို့ဖြစ်နေ World Economic Forum ကသတ်မှတ်ထားတဲ့အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ဂျကာတာကိုအခုတည်ငြိမ်တဲ့မြေပြင်ရှိရာအရှေ့ပိုင်းကဘော်နီယိုကျွန်းဘက်ကိုပြောင်းရွှေ့တော်မှာဖြစ်ပါလေ။အခုလိုမြို့တော်ပြောင်းရွှေ့ဖို့စီစဉ်ရတာနဲ့ပတ်သက်ပြီးဂျပန်အန်ဝါဘူမိသိပ္ပံနဲ့ဤပညာဌာနကဒေါက်တာမိုးကျော်သူရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးပါရစေ။
ပထမဆုံးတစ်ချက်ကတော့ဒီနိုင်ငံရဲ့60ရာခိုင်နှုန်းလူဦးရေရှိနေတဲ့ဂျာဘာကျွန်းဂျွန်းကသေးပေမဲ့နိုင်ငံရဲ့အချက်အခြာလိုမျိုးပေါ့နော်အင်ဒိုနီးရှားနိုင်ငံတစ်ခုလုံးရဲ့အာဏာတွေအလုံးစုနေတဲ့နေရာဆိုပြီးပြောကြတာရဲ့နိုင်ငံရဲ့60ရာခိုင်နှုန်းစီးပွားရေးအဲ့နေရာမှာပဲရှိနေတယ်အဲ့ဖြစ်ရှိနေတဲ့မြို့ကြီးမှာဘာဖြစ်လဲဆိုလူကြီးအရန်ကိုလူကြီးကများလောင်းအကြီးတယ်ပြီးတော့တခါလမ်းနေစနစ်တွေကလည်းတေချာမကောင်းတော့ traffic ကတစ်နှစ်တစ်နှစ်ဆိုရင်အရန်ကျက်တဲ့ဥစ္စာကတစ်နှစ်ကို $9 billion လောက်ဆုံးရှုံးတယ်လို့ဆိုတယ်ပေါ့ဆိုလူတွေကလမ်းပေါ်မှာလည်းအချိန်ကုန်လို့ပေါ့နော်ဒီတဲ့ပုံပြီးရေးကြည့်တာ geo hazard ပေါ့နော်တဘောအပြင်းနဲ့အရန်များတယ
်ဘလို့တဘောကဘေးအန္တရာယ်တွေရှိနေတာပါလဲ
ငလျင်အရန်နီးတယ်ဘာလို့ဆိုတော့ငလျင်ကျော်ရှိနေတဲ့ဒီတောင်ဘက်ကဂျာဘာရဲ့တောင်ဘက်မှာရှိတဲ့ Sunda Accent Train ဆိုတဲ့ဥစ္စာကနေဒီရောအောက်ကတိုက်ကြီးတဲ့အောက်ကိုတိုးဝင်နေတဲ့ကိစ္စငလျင်နေဖြစ်တဲ့ဥစ္စာကပြောရရင်ဒီမမပြီမှာတခါလီမှဖြစ်တဲ့ဆိုတဲ့ Magnitude 5ဆိုတဲ့ဟာမျိုးသူတို့စီမှာနေတိုင်းနေပါဖြစ်နေတယ်ဆိုတော့ Magnitude 6ကျော်သွားပြီဆိုတော့ပျက်စီးရှိလာတယ်အဲ့ဒါမျိုးကလည်းတစ်နှစ်မှာကိုအချိန်ချင်းဖြစ်နေတဲ့ဟာမျိုးဒီနောက် Tsunami လည်းရှိတယ်
ဒီနေ့ဩဂုတ်လမှာတင်ဂျာဗာကျွန်းမှာလှုပ်ခတ်ခဲ့တဲ့ပြင်း6တက်သမရှင်ငရင်ကြောင့်4ဦးတည်းမနေတည်ဆုံခဲ့ရတာပါ2018ဒီဇင်ဘာလတုန်းကလည်းဒီရက်မှာပဲမိတောင်လှုပ်ရှားမှုကြောင့်ညအချိန်မှာဆူနာမီရေလှိုင်းတွေရုတ်တရက်ဖြစ်ပေါ်ခဲ့တဲ့အတွက်လူ400ကျော်တည်ဆုံခဲ့ရပါတယ်လူရေသန်း260ရှိတဲ့အင်ဒိုနီးရှားနိုင်ငံဟာ Ring of Fire လို့ခေါ်တဲ့ Pacific ရံဝန်းဒေသကငရင်ရံဝန်းပေါ်မှာတည်ရှိနေတဲ့အတွက်မကြာခဏဆိုသလိုငရင်တန်ကိုရင်ဆိုင်ခံစားရတာလည်းဖြစ်ပါတယ
်မီးတောင်ကလည်းရှိတယ်ခင်ဗျအင်ဒိုနီးရှားမှာမီးတောင်အလုံးပေါင်း120ကျော်လားမရှိတာဆိုတော့မီးတောင်ကပေါက်တာဆိုရင်သူသဖြင့်ဂျာဗာသို့မဟုတ်ဂျာကာတာနဲ့ဆိုရင်ကျွန်တော်တို့ငင်းငယ်တုန်းကရုပ်ရှင်ကြားဘူးမှာပါခါရာကာတိုးအားဆိုတဲ့ကျွန်းကြီးတစ်ခုကမီးတောင်ပေါက်ပြီးကျွန်းတစ်ခုလုံးပျောက်သွားဆိုတဲ့ရုပ်ရှင်ကျွန်တော်ငင်းငယ်တုန်းကကြည့်ခဲ့ရတဲ့ဥစ္စာအဲ့ဒီခါရာကာတိုးအားဆိုတဲ့တကယ်ဖြစ်ပျက်ကဒီဂျာဗာကျွန်းနဲ့ကပ်ရဲ့နေရာမှာရှိနေတယ်လို့တလောအောင်မှာပေါက်တဲ့တည်င်းမျိုးလေးကျွန်တော်ကြားလိုက်ပါတယ်
ဂျကာတာမြို့တော်မှာလူဦးရေ10သန်းရှိပြီးမြေအုပ်ရေထုတ်ယူသုံးဆွဲမှုများလာတာနဲ့အတူကမ္ဘာရာသီဥတုပြောင်းလဲမှုကြောင့်ပင်လယ်ရေမျက်နှာပြင်မြင့်တက်လာတဲ့အတွက်မြို့တော်ဟာဂျာဗာပင်လယ်တဲကိုတစ်နှစ်မှာ6လက်မခွဲကျော်ကျွန့်ကျနေဝင်နေတာတွေ့ရပါတယ်ဂျကာတာမြောက်ပိုင်းဟာအခြေအနေပိုဆိုးပြီးတော့တစ်နှစ်ကို10လက်မလောက်နေဝင်နေတာဖြစ်ပါတယ်ဒီလိုနှုံးနေတာကျွန့်ကျနေရင်ဂျကာတာတမျိုးလုံးလူလူဟာ2050မှာရေလွှမ်းသွားနိုင်တယ်လို့တွက်ချက်ထားတာဖြစ်ပါတယ်။အခုလိုမြေကျွန်းနှိမ့်ကြတာအပြင်တခြားမြေပြိုကျမှုအန္တရာယ်ပါရှိနေတယ်လို့လည်းပြောပါတယ
်။မြေကြီးကလူတွေများပြီးတော့ရေအသုံးများတော့ဘာကောင်းမျိုးကြီးလို့နှိမ့်တာအပြင်ကိုသူကဆိုတာကမိုးများတဲ့ရံဝန်းမှာရှိတော့ဒီခုနောက်ပိုင်းရာသီဥတုဖောက်ပြန်တဲ့အတွက်ကြောင့်ဒီ Pacific တို့ဘာလို့မှအရန်6တွေ့ပြီးပေးတဲ့အချိန်မှာဒီ Indonesia နဲ့ရှေ့တောင်အာရှနိုင်ငံတွေမှာကြာမိုးတွေအများများတယ်မိုးများတာကချိန်ကြာကြီးမှာမိုးတောက်လျှောက်ဆွေးနာမျိုးမဟုတ်တော့မဲ့အချိန်တိုတိုလေးပြမှာမိုးတွေအများကြီးရွာချတဲ့ဟာမျိုးဖြစ်တော့မြေပြိုတာကြီးမြေနှိမ့်တာကြီးကိစ္စကြီးဖြစ်လာဆိုတော့ဒါတွေအားလုံးကအဓိကပြောင်းရတဲ့အချက်တွေပါ
အင်ဒိုနီးရှားမြို့တော်ဟာငရင်ကျောပေါ်မှာတည်ထားတဲ့မြို့တော်မဟုတ်ပါဘူး။ဒါပေမဲ့မြို့ထဲကအဆောက်အဦအလုံးဟာငရင်တန်းခံနေအောင်တွက်ချက်ဆောက်လုပ်ထားတာမဟုတ်တဲ့အတွက်ငရင်ရံဝန်းတဲကမတည်ငြိမ်တဲ့အနေအထားမှာစိုးရိမ်စရာဖြစ်နေတာပါ
။ငလျင်ကဒီဂျာဗာရဲ့ဆူမာထရာရဲ့အောက်ဖက်မှာဒီအိန္ဒိယနဲ့ဩစတြေးလျကနေပြီးတော့ရွေ့လာပြီးတော့မှဒီဂျာဗာနဲ့ဆူမာထရာရှိနေကျွန်းကြီးတွေအောက်ကိုငုတ်ဝင်ပြီးတိုးတဲ့အခါဒါအလုံးကပြောရရင်တော့ငလျင်ဖြစ်တဲ့ရံဝန်းကြီးတစ်ခုလုံးငလျင်ကျော်ကြီးဖြစ်နေတာပါ။ဆိုတော့အဲဒီကဖြစ်တဲ့ငလျင်ကကျွန်တော်တို့ဒီနေပြည်တော်ရှိနေတဲ့ဒီသဂိုင်းပြည့်ရွေကြီးအပေါ်မှာရှိနေလို့မျိုးအငြင်းတော့မဟုတ်ဘူး။အဲ့ဒါတော့အင်ဒိုနီးရှားငလျင်ပညာရှင်တွေလည်းပြောတယ်။ငလျင်ကျော်ရဲ့အပေါ်မှာမျိုးကတည်ထားတာမဟုတ်တဲ့အကြောင်းမလို့အရန်ပြင်းတဲ့ငလျင်ကြီးတစ်ခုကြောင်းမလို့မျိုးကြီးတစ်ခုလုံးပျက်စီးသွားတဲ့အခြေအနေမဖြစ်နိုင်ဘူး။ဒါပေမဲ့ဒီအဝေးမှာရှိအဝေးစားကီလိုမီတာ100လောက်မှာရှိနေငလျင်ကျော်ကြီးတွေကနေပြီးတော့အရန်ကိုကြီးတဲ့ နှစ်900မှာတစ်ခေါက်လောက်ဖြစ်တယ်နှစ်100မှာတစ်ခေါက်လောက်ဖြစ်တယ်ငလျင်အကြီးကြီးမျိုးဖြစ်လာခဲ့တယ်ဆိုရင်ကတော့ငလျင်ကြောင့်ထိခိုက်အပျက်စီးတွေကခန္ဓာရည်အားမရှိတဲ့အင်ဂျင်နီယာဘိုင်းဆိုင်ရာအရအားနည်းတဲ့စစ်ချစစ်ဆေးမထားတဲ့စံမဝင်တဲ့အိမ်တွေဆိုရင်ပျက်စီးဖို့အများကြီးရှိတော့အဲ့လိုအိမ်တွေကဇဂရန်မျိုးတွေတစ်မျိုးလုံးမှာပြန့်နှံ့နေတာမဟုတ်လို့အဲ့ဒီအန္တရာယ်ကအများကြီးရှိပါတယ်ဆူနာမီကလည်းသူကပင်လယ်နဲ့ကမ်းခြေမှာဖြစ်နေပေမဲ့ဒီဆူနာမီငလျင်ဘောပြုတ်ပြီးလာမဲ့ငယ်ရဝင်းဘက်ကိုမျက်နှာမူနေတာမဟုတ်တဲ့အကြောင်းဆူနာမီကတဲ့တဲ့ကြီးကိုအပြင်းကြီးရောက်လာဖို့အခြေအနေကတော့မမြင်ပါဘူး
ဒီကဘာမှာဒီပင်လယ်ရေမျက်နှာပြင်အောက်ကိုနှိမ့်ပြီးတော့ကျွန်ကျနေတဲ့နိုင်ငံတွေထဲမှာဒီဂျကာတာအဆိုးဆုံးလို့ပြောပါတယ်ဆိုတော့အဲ့ဒီအခြေအနေလေးနည်းနည်းပြောပြပေးပါဦ
းဟုတ်ကဲ့ခင်ဗျာအဲ့ဒီဘိုင်းကတော့လေ geotechnical ဘိုင်းဆိုတော့ကျွန်တော်ကစိတ်ဝင်စားတဲ့ဘိုင်းပဲရှိဒီဂျကာတာမြို့ရေသုံးတာများတဲ့ကျွန်ကျလာတဲ့ဥစ္စာကကဘာမှာနံပါတ်1ဖြစ်တယ်လို့မြို့သူကမြို့ကိုအနိုင်အနေထားလဲပင်လယ်ရေမျက်နှာကိုအရင်ကြီးမြင့်မနေပုံမရပါဘူးအဲ့ဒါအပြင်ကိုအခုနောက်ပိုင်းဒီကဘာကြီးပူနွေးလာပြီးရောရာသီဥတုတွေဖောက်ပြန်တဲ့ရာသီဥတုတွေပြောင်းတဲ့အတွက်ကြောင့်မလို့ဒီလိုကနပြောသွားတယ်မိုးတွေတဲတဲမဲမဲအချိန်တို့အတွင်းရွာလိုက်တယ်ရွာပြီးတော့မှမြို့ကြီးတစ်ခုလုံးရေလွှမ်းသွားတယ်အဲ့ဒီခါကျောင်းဖြစ်တဲ့နောက်ဆက်တွဲပြဿနာတွေကအခအူးတွေတင်မကပဲယောဂါကြီးတိုးလာမယ်လူတွေဒုက္ခရောက်တယ်သွားရလာလမ်းနေအဆင်မပြေဘူးဆိုတဲ့ပြဿနာကအရန်ကိုကြီးလာပြီးတော့ဈေးရှိကိုလည်းဆက်ပြီးကြီးမှာပ
ါအခုရွှေ့မဲ့နေရာရဲ့တဘာဝဝင်းကျင်ပျက်စီးနိုင်တဲ့အနေအထားကိုနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ခင်ဗျာအဲ့ဒါအများစုကလည်းပြောကြပါတယ်ပတ်ဝန်းကျင်နဲ့ပတ်သက်ဘာလို့လဲဆိုတော့အခုရှိမဲ့နေရာကဒီအရှေ့ကာလီမန်တန်မှာရှိတဲ့ rain forest ပေါ့နော်ဒီမုတ်တုံရဲ့ဒီတောတွေအရန်လှပတဲ့နေရာပြင်ခုကဘာပေါ်မှာဒီ orangutan ဆိုတဲ့ဒီမြောက်တွေအများဆုံးနေတဲ့နေရာတစ်နေရာလည်းဖြစ်နေဒါကြောင့်မလို့အဲ့ဒီနေရာမှာသွားပြီးတော့ဆောက်လိုက်ရင်ပတ်ဝန်းကျင်ပျက်စီးဖို့အများကြီးဖြစ်မလားလို့လည်းစိုးရိမ်နေကြတာရှိပါတယ်ဒါပေမဲ့ဒီအခုပြောင်းမဲ့အင်ဒိုနီးရှားဆွေရအခုလို့ပေါ့နော်ပတ်ဝန်းကျင်ချိန်သေးအတွက်ကိုအရန်ကိုတစ်ကမ္ဘာလုံးကကူးဆိုင်နေတဲ့အချိန်မှာရွှေ့တဲ့အချိန်မှာသူတို့ဟာဒါတွေကိုပြစ်ပယ်ပြီးလုံးလိမ့်မယ်လို့တော့ဘယ်လိုမှမထင်ပါဘူးနောက်တစ်ခုကကောင်းတာပေါ့နော်ဟိုမှာကအရန်ကြီးစီကားမနေတဲ့အတွက်ကြောင့်မလို့မြို့ကြီးရနေမဝေးပေမဲ့အစိုးရပိုင်းတည်တော်ရှိနေတဲ့နေရာမှာဆောက်မှာပတ်ဝန်းကျင်ကိုလည်းမပျက်စီးအောင်လုပ်မယ်ဆိုတဲ့အချက်ကတော့တော်တော်လေးကိုစိတ်ဝင်စားစရာကောင်းတဲ့အချက်လို့မြင်ပါတယ်ခင်ဗျ
ဘူမိပေဒအနေထားရောမြေရဲ့တည်ငြိမ်မှုတဘာဝဘေးအန္တရာယ်
အဲ့ဒါကပြောရရင်ပထမဆုံးချက်အနေနဲ့မိတောင်တွေနဲ့ဝေးတယ်ခင်ဗျနောက်ပြီးတော့ငလျင်နဲ့ဆူနာမီအန္တရာယ်ကဘယ်လိုမှမရှိနိုင်တော့အောင်ကြည့်ရင်တော့မှအဖျားခတ်ပြီးတော့ပဲဖြစ်နိုင်တဲ့နေရာဖြစ်တဲ့အတွက်ကြောင့်မလို့ပြောရရင်တော့အင်ဒိုနီးရှားနိုင်ငံထဲမှာတော့ဘူမိဗေဒအရာဒီဘူမိအန္တရာယ်တွေအရာတော့အနေဆုံးနေရာလို့ပြောချင်ပါတယ
်ဒေါက်တာမူးကျော်သူရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်
တခင်မြို့တဲ့ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညမှာအစ်စ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုစနေနေ့မနက်ခင်းတိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုထုတ်လွှင့်ပေးတဲ့မနက်ပိုင်းတနာ yı စာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါရဲ့ရှင်။ဒီကနေ့မနက်ဖြန်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုတော့ဒေါက်ခင်မြို့သက်ကပြောပြပေးဦးမှာပါရှင်
။ကုလသမဂ္ဂအနုမြူဆိုင်အေဂျင်စီ IAEA ရဲ့ယာယီညွှန်ကြားမှုချုပ်ကော်နယ်ဖီရူတာစနေနေ့မှာအီရန်နိုင်ငံကိုတောက်ရောက်မှာဖြစ်ကြောင်းတောက်ကြနေမှာ IAEA ကကြေညာချက်ထုတ်ပြန်ပါတယ်။ IAEA ယာယီအကြီးအကဲဟာစက်တင်ဘာ10ရက်တနင်္ဂနွေမှာအီရန်အစ်စ်မြေရာရှိတွေနဲ့တွေ့ဆုံမှာဖြစ်ပြီးကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်ကြား2015ခုနှစ်ကရထားတဲ့နျူကလ িয়ার သဘောတူညီချက်ရအီရန်ဘက်ကချိုးဖောက်မှုရှိမရှိ IAEA အကဲဖြတ်မှုနဲ့စောင့်ကြည့်စစ်ဆေးမှုတွေကိုလှုပ်ဆောင်မှာဖြစ်ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဟောင်ကောင်ဆန္ဒပြပွဲတွေကိုစတင်ဖြစ်ပေါ်စေခဲ့တဲ့တေခံလွှဲပြောင်းပေးရေးဥပဒေမူကြမ်းကိုလုံးဝရုပ်သိမ်းလိုက်ပြီးလို့ကြေညာခဲ့ပေမဲ့ဟောင်ကောင်ကဆန္ဒပြသူတွေကအုပ်ချုပ်ရေးမှူးရဲ့လက်ရောမှုကိုလက်မခံဘဲတောက်ကြနဲ့ညပိုင်းမှာဆက်လက်ဆန္ဒပြခဲ့ကြပါလိမ့်။ဆန္ဒပြသူတွေဟာဒီသတင်းပတ်ကုန်မှာလည်းဟောင်ကောင်လေးစိတ်ပါဝင်နေရာတော်များများမှာဆန္ဒပြပွဲတွေလုပ်ဖို့စီစဉ်ထားပါတယ်။မြန်မာကိုရီးယားဟာကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုမလိုက်နာပဲနျူကလ িয়ার လက်နဲ့ထုတ်လို့ရအစီအစဉ်ဆက်ပြီးလုပ်နေတယ်လို့ကုလသမဂ္ဂထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒီအစီရင်ခံစာဟာမြန်မာကိုရီးယားမကြာသေးခင်ကဒုံးကျည်ပြစ်ခတ်စမ်းသပ်မှုဇက်တိုက်လုပ်ခဲ့ပြီးတဲ့နောက်ထုတ်ပြန်တဲ့အစီရင်ခံစာဖြစ်ပါတယ်ရှစ်ချိန်မြောက်ခီးစဉ်ဖြစ်တဲ့မြန်မာနိုင်ငံကိုလာရောက်နေတဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ် Christine Fractional Bugna ဟာစက်တင်ဘာ3ရက်4ရက်တွင်မှာအစိုးရဖွဲ့ဝင်ကြီးတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်
စနေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါရရှင် ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းထိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.